Welcome to the Voice of America in Burmese.
Mingla menek mashe Washington မြို့တော် VOA American တန်ကနေ2015ခုနှစ်မေလ25ရက်တနင်္လာနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပါ
ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့လွန်ခဲ့တဲ့ရက်ပိုင်းအတွင်း IS အဖွဲ့ကစီးရီးယားအောင်မြင်မှုတွေရလာတာနဲ့ပတ်သက်လို့အမေရိကန်အရာရှိတွေကအီရန်အစိုးရတပ်ဖွဲ့တွေကိုပြစ်တင်လိုက်ပါတယ်လေစီပြေရွှေပြောင်းနေထိုင်သူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုအမြင်မအောင်လုပ်နေသူတွေစိတ်ပိုင်းဆိုင်ရာချုပ်ယွင်းနေကြသူတွေဖြစ်တယ်လို့ဝန်ကြီးချုပ်ရှေ့ခါစီနာကပြောလိုက်ပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်တနင်္လာနေ့ကကျင်းပပြီးစီခဲ့တဲ့2014-15ခုနှစ်အင်္ဂလန်ပရီးမီယာလိဂ်အမှတ်ပေးဘောလုံးပွဲတွေမှာ Chelsea အသင်းကချန်ပီယံဖလားကိုစခုသွားပါတယ်ဒီအကြောင်းပြေဆုံးကိုသတင်းအစီအစဉ်အပြီးမှာတင်ပြမှာပါရှင်အဲ့ဒီနောက်ထုတ်လွှင့်မဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော
့အဲကျောင်းသားတမကလွတ်လပ်ခွင့်မှာဒီလွှတ်တော်ဘက်ကစီကံနဲ့ညီညွတ်တော်စီမင်းစီကံများနဲ့ညီညွတ်တော်တမကလို့တုံးလိုက်တဲ့အတွက
်ချုပ်ကဒါကတော့ NNER ကိုယ်စားလှယ်ဒေါက်တာသိန်းလွင်နဲ့VOA တွေ့ဆုံမေးမြန်းခန်းမှာအပြည့်အစုံနားဆင်ရမှာပါရှင်။နောက်ပိုင်းမှာလည်းတနင်္လာနေ့နနက်ခင်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရဲနိုင်တို့ကပြောပြမှာပါရှင
်။လွန်ခဲ့တဲ့ရက်ပိုင်းအတွင်း IS Islamic စစ်သွေးကြောအဖွဲ့ဝင်တွေစီးရီးယားအောင်မြင်မှုတွေရလာနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အရာရှိတွေကအီရတ်အစိုးရတပ်ဖွဲ့တွေကိုအပြစ်တင်လိုက်ပါတယ်။စီးရီးယားနယ်စပ်အနီးကနေကြားဆောင်တပ်ဖွဲ့ကိုစစ်သွေးကြောတွေကတင်ပိုက်လိုက်ပြီးရာနဲ့ချီတဲ့သူတွေကိုတပ်ဖြတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်လာပြီးမှအဲ့လိုဆွဆွဲပြောဆိုလိုက်တာပါ။ပါမီရာမြို့ကိုပြီးခဲ့တဲ့သတင်းပတ်အတွင်းကတင်ပိုက်လိုက်ပြီးတဲ့နောက်ပိုင်း IS အဖွဲ့ကလူပေါင်း400ကိုတပ်ဖြတ်လိုက်ပြီးဖြစ်တယ်လို့စီးရီးယားအစိုးရပိုင်းသတင်းမှာဖော်ပြထားပါတယ်။အင်းဒီချင်းအီရတ်နိုင်ငံအတွင်းမှာတော့ IS အဖွဲ့ကL Walid ဆိုတဲ့နေကြာမျိုးကလေးကိုလွန်ခဲ့တဲ့24နှစ်ကျော်ကတင်ပတ်လိုက်ပြီးတဲ့နောက်ပိုင်းအစိုးရတပ်ဖွဲ့တွေနဲ့ပြည်သူစစ်တွေဟာအမ်ဘာပြည်နယ်တွေကမျိုးတွေကိုပြန်လည်တင်ပတ်နိုင်ဖို့အတွက်တံပြန်ထိုးစစ်ဆင်မှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒါပေမဲ့ IS အဖွဲ့ဖြစ်ပေါ်လာအောင်အီရတ်နိုင်ငံကလှုပ်ဆောင်ခဲ့တဲ့ဆိုပြီးတင်းနှင်းကနေတွေကထုတ်လင်းပြသခဲ့တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောလိုက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တစ်ပတ်လောက်တုန်းကရမာဒီမျိုးကို IS အကြမ်းဖက်အဖွဲ့ကတင်ပတ်လိုက်နိုင်တာကိုကြည်ချင်းအပြင်ဒီတပ်ဖွဲ့တွေဟာတိုက်ခိုက်ခြင်းစိတ်မရှိဘူးဆိုတာပြသနေတယ်လို့ CNN ရုပ်မြင်သံကြားဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းဝန်ကြီးကာတာကပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဆင်းရဲနွမ်းပါးမှုကနေထွက်ပြေးသွားကြတဲ့ရှေ့ပြောင်းနေထိုင်သူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုအမြင်မအောင်လုပ်နေသူတွေစိတ်ပိုင်းဆိုင်ရာချုပ်ယွင်းနေကြသူတွေဖြစ်တယ်လို့ဝန်ကြီးချုပ်ရှေ့ခါစီနာကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်လူမောင်ခိုကူးသူတွေကိုပတ်စံပေးပြီးအနေအများလာတဲ့ပင်လယ်ပြင်မှာပြစ်ကျက်နေတဲ့ဆက်လီတွေစီးပြီးအရှေ့တောင်အာရှနိုင်ငံအတွင်းကတခြားနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြတဲ့အဲ့ဒီလူတွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဲ့ဒီထက်ကောင်းမွန်တဲ့ဘဝနဲ့နေထိုင်လို့ရနိုင်ပါတယ်လို့လည်းဝန်ကြီးချုပ်ရှေ့ခါစီနာကပြောပါတယ်။တိုင်းပြည်တွင်းမှာသူတို့အတွက်လုံလောက်တဲ့အလုပ်ကိုင်တွေရှိနေပါရဲ့နဲ့အဲ့ဒီလူတွေဟာတိုင်းပြည်ကိုပြစ်ပြီးအနေအများလာတဲ့ဒီခရီးကိုထွက်သွားကြကြောင်းသူတို့တွေဟာနိုင်ငံတကာအဝန်အဝိုင်းကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုအမြင်မမှုဖြစ်ပေါ်စေအောင်လုပ်နေကြခြင်းဖြစ်ကြောင်းရှေ့ခါစီနာကပြောပါတယ်။ဒူမောင်ခိုကူးတဲ့သူတွေရောတိုင်းပြည်ကထွက်ပြေးသွားကြသူတွေကိုပါပြစ်ဒဏ်ပေးတဲ့ကြောင်းဝန်ကြီးချုပ်ရှေ့ခါစီနာကပြောတယ်လို့အစိုးရ by Sandbag Center သတင်းအေဂျင်စီမှကိုးကားဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူတွေလို့ယုံကြည်ရတဲ့သူတွေရဲ့ရုပ်အလောင်းတွေမြုပ်နှံထားတဲ့30ကိုအစုလိုက်ပြုံလိုက်တွေ့ရှိခဲ့ကြောင်းမလေးရှားအနာပိုင်တွေပြောဆိုတဲ့အချိန်မှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာရေတပ်ကကယ်ဆယ်လိုက်တဲ့လေစီဒုက္ခသည်တွေကိုအခုခါမှမောင်းတော်မျိုးအတွင်ကယာယီစခန်းမှာထိန်းသိမ်းစောင့်ရှောက်ထားပါတယ်။အဲဒီလေပေါ်ပါလာသူ219ယောက်ထဲက200ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးမြန်မာအစိုးရကဘင်္ဂါလီလို့ဆိုတဲ့ရိုဟင်ဂျာ10ဦးတော့ပါဝင်ပါတယ်ခင်ဗျာ။
မင်္ဂလာပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်အတွင်းဆက်လက်နေတဲ့မျိုးနေကြတဲ့ရှေ့ပြောင်းနေထိုင်သူတွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကူညီကြဖို့ပိုယဟမ်းမင်းကြီးဖရန်စစ်ကတင်းငွေနေမှာတောင်းဆိုလိုက်ပါတယ်။ပင်လယ်ပြင်အတွင်းပိတ်မိနေတဲ့ထောင်ထဲချီတဲ့ဒုက္ခသည်တွေထံမှထောက်ပံ့ရေးပစ္စည်းတစ်ဖြည်းဖြည်းနဲ့နည်းလာနေပြီလို့ဆိုပါတယ်။မင်္ဂလာပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်တွင်းမှာရှိနေကြတဲ့ဒုက္ခသည်တွေတင်းကိုနားဆွနေမိကြောင်းဒီလူတွေအကြောင်းကြားရတဲ့အပေါ်သူ့အနေနဲ့အထူးပဲစိုးရိမ်ပူပန်ပြီးယင်းထဲမှာထိခိုက်နာကျင်ရကြောင်း ပန်တေကော့စ်လို့ခေါ်တဲ့ဂျူးလူမျိုးများလွတ်မြောက်မှုအထိမ်းအမှတ်နေ့အဖြစ်ဗာတီကန်နန်တော်ရဲ့စိန့်ပီတာစီရင်ပြင်မှာစုဝေးကြတဲ့ပြည်သက်ကြီးကိုပိုဟမ်းမင်းကြီးကတင်းနေငွေနဲ့မှပြောလိုက်တာပါမြန်မာနိုင်ငံကထွက်ပြေးလာကြတယ်လို့ဆိုတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကစီးပွားရေးအကျတဲတွေကနေထွက်ပြေးလာကြတဲ့ဘင်္ဂါလီလူမျိုးတွေကိုလူမောင်ခိုတဲ့ကူးတဲ့သူတွေရဲ့တားကောင်တွေဖြစ်လာပြီးအရှိတောင်အာရှတိုက်အတွင်းမှာလူမှုကြီးကြပ်ရေးဆိုင်ရာပဋိပက္ခနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ထိုင်းနိုင်ငံကလူမောင်ခိုကူးသူတွေကိုနှိမ်နင်းမှုတွေပြုလုပ်လာနေတဲ့အတွက်မောင်ခိုသမားတွေကရွှေပြောင်းနေထိုင်သူတွေကိုထိုင်းနိုင်ငံကတဆင့်တခြားနိုင်ငံတွေကိုတင်ပို့မဲ့အစားပင်လယ်ထဲမှာဒီအတိုင်းပစ်ထားခဲ့ကြတာလို့ဆိုပါတယ်ပင်လယ်အတွင်းလူပေါင်း 3,500 လောက်ပိတ်မိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတောက်ကြနေမှာပြောပါတယ်ဒီတော့အတွင်းဒီဒုက္ခသည်တွေအရေးဖြစ်ရှင်းနိုင်မဲ့ရေရှည်စီမံကိန်းထွက်ပေါ်နိုင်အောင်နိုင်ငံကအတိုင်းဝိုင်းအနေနဲ့လက်တွဲလှုပ်ဆောင်ကြဖို့အာချစ်ဒေသမှာရှိနေတဲ့ဒုက္ခသည်တွေအတွက်အရာကြီးဖွင့်ထားတဲ့စခန်းကိုတွားရောက်ကြည့်ရှုစဉ်အတွင်းအင်ဒိုနီးရှားလူဝင်မှုဖူလုံရေးဝန်ကြီးကိုဖီဖာအင်ဒါပါရာဝတ်စနာကတင်းငွေနေမှာပြောလိုက်ပါတယ
် UAV ရခိုင်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အမေရိကန်ကြားမှတန်းတူညီမျှမှုအခွင့်အရေးလှုပ်ရှားသူ Gloria Steinem အပါအဝင်နိုင်ငံတကာအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူ30ပါးတဲ့ဘတ်စကားဒဇင်ဟာနိုင်ငံတကာအမျိုးသမီးများရဲ့လက်နက်ကင်းမဲ့ရင်းနှီးအထိမ်းအမှတ်အဖြစ်နဲ့တင်းနှင်းတွင်နေကမြောက်ကိုရီးယားနိုင်ငံကနေနေဆက်ဖြတ်ကျော်ပြီးတောင်ကိုရီးယားနိုင်ငံကိုဝင်ရောက်ခဲ့ကြပါတယ်စစ်မဲ့ဇုံတွေကိုဖြတ်ကျော်သွားရောက်တဲ့ Women Cross DMZ အဖွဲ့ဟာအင်္ဂါနေ့ကမြောက်ကိုရီးယားနိုင်ငံကိုရောက်ရှိလာပြီးငင်းချမ်းရေးဆွေးနွေးပွဲကျင်းပခဲ့ပါတယ်အဲဒီနောက်အဖွဲ့ရဲ့6ရက်ကြာခီးစဉ်အတွင်းမြောက်ကိုရီးယားအမျိုးသမီးတွေနဲ့ချီတက်လမ်းလျှောက်ခဲ့ကြတာဖြစ်ပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားပိုင်းခြားထားတဲ့စစ်မဲ့ဇုံကိုဖြတ်ပြီးချီတက်လမ်းလျှောက်မဲ့အမျိုးသမီးအဖွဲ့ရဲ့အစီအစဉ်ကိုညှင်းပယ်ခဲ့ပေမဲ့သူတို့ရဲ့ဘတ်စကားကိုနေဆက်ဖြတ်မြင်းကိုဖြတ်တန်းပြီးတောင်ကိုရီးယားနိုင်ငံဘက်ကိုသွားဖို့မြောက်ကိုရီးယားအစိုးရကခွင့်ပြုပေးခဲ့ပါတယ်
ဘရိုနီတက်ခန့်ခေါင်းဆောင်တွေကတယောက်ကိုတနက်နေ့ဖြစ်ပြီးထွက်ပြေးသွားခဲ့တဲ့အတွက်ကုလသမဂ္ဂစီစဉ်တဲ့အစိုးရနဲ့ငင်းငယ်ရေးဆွေးနွေးပွဲကိုဆွေးနွေးမှာမဟုတ်တော့ဘူးလို့ဘရိုနီတိုက်ခန့်တွေကပြောလိုက်ပါတယ်ပြည်ထောင်စုငင်းငယ်ရေးနဲ့ဖွံ့ဖြိုးရေးပါတီကဇက်ဒီဖာရူဇီနဲ့သူ့ရဲ့တပ်တော်ဆောင်ကိုမြို့တော်ဘူဂျန်ဘူရာမှာတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်တရက်ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကမြေမြို့တင်းကျုပ်ခဲ့ပါတယ်အတိုက်ခန့်အဖွဲ့ဝင်ထောင်ပေါင်းများစွာဟာမွတ်စလင်တင်းကျိုင်းကိုတွားရမြို့ရဲလမ်းနဲ့လျှောက်သူ့ရဲ့ရုံလောင်းထည့်ထားတဲ့အကောင်းဘေးကနေလိုက်ပါခဲ့ကြပါတယ်တိုက်ခန့်ခေါင်းဆောင်တယောက်ကတော့သူ့ပါတီအနေနဲ့ဆွေးရနဲ့နောက်ထပ်ဆွေးနွေးပုံဖြစ်နိုင်တော့ဘူးလို့ပြောပါတယ်။နောက်အတိုက်ခံပါတီတစ်ခုရဲ့ခေါင်းဆောင်ကလည်းအဆွေးရကိုဆန့်ကျင်ဆန္ဒပြတဲ့သူတွေအနေနဲ့ငြင်းငြင်းစွာဆက်ပြီးရှိနေမလားဆိုတာကိုတော့သူ့အနေနဲ့အာမမခံဘူးလို့ပြောလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကလည်းဖရိုဇီကိုလှုပ်ကြံတက်ဖြတ်ခဲ့တဲ့အပေါ်မှာပြစ်တင်ရှုတ်ချလိုက်ပြီးအားလုံးကိုအကြမ်းဖက်တာတွေရှောင်ကြဖို့နဲ့တိုင်းပြည်ရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်အောင်လုပ်ကြဖို့ပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအလဲပိုင်းအိုဟိုင်းယိုးပြည်နယ်ကလီဖလန်းမြို့မှာလက်နက်မဲ့လူမဲနှစ်ဦးကို2012ခုနှစ်တုန်းကပစ်ခတ်တပ်ဖြတ်ခဲ့မှုနဲ့ဆွဲချက်တင်ခံထားရတဲ့လူပြူရဲအရာရှိမှအပြစ်မရှိကြောင်းစီရင်ချက်ထွက်လာပြီးတဲ့နောက်ဆန္ဒပြကြသူတွေထဲက82ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။စနေနေ့ညကဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြို့အခြေအနေဟာတင်းငွေနေကတည်ငြိမ်အေးချမ်းနေပါတယ်။အဲ့ဒီလူမဲနှစ်ဦးကိုရဲအရာရှိတွေကကားနဲ့လိုက်လံဖမ်းဆီးစဉ်တနက်အချက်ပေါင်း138ချက်ပြစ်ခတ်ခဲ့တဲ့အထက်ကအနည်းဆုံးနောက်ဆုံး15ချက်ကိုပြစ်ခတ်ခဲ့တဲ့အဲ့ဒီရဲအရာရှိကိုတရားရုံးကစနေနေ့အစောပိုင်းကတရေတေလွတ်ပေးလိုက်တာဖြစ်ပါတယ်။ကားထဲမှာရှိနေတဲ့လက်နက်မဲ့သူတွေကိုရဲအရာရှိမိုက်ကယ်ဘရဲလိုကကားကောင်းပေါ်မှာရက်ပြီးတော့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနှစ်ဦးတေဆုံသွားစေတဲ့တင်တန်ရာဟာရဲအရာရှိဘရဲလိုစီကလားဒါမှမဟုတ်တခြားရဲအရာရှိတွေကလားဆိုတော့မသေးကြဘူးလို့တရားသူကြီးကဆုံးဖြတ်ချက်ချလိုက်ပါတယ်။
စစ်မှုထမ်းစဉ်တွင်ကြာဆုံးသွားတဲ့စစ်သည်တွေကိုဂုံပြုတဲ့အနေနဲ့ Memorial Day လို့ခေါ်တဲ့အောက်မေ့ပွဲနေ့အခမ်းအနားကိုဒီကနေ့တင်းလာနေ့မှာ American ပြည်သူတွေဆင်နွှဲကြဖို့ရှိပါတယ်။နိုင်ငံတော်မှာရှိတဲ့တချို့တွေကစစ်ပွဲမှာကြာဆုံးသွားတဲ့သူတွေအတွက်စီတန်းလမ်းလျှောက်တာတွေမျိုးချစ်စိတ်နဲ့တက်ကြွစီနေတဲ့ဂီတဖျော်ဖြေပွဲနဲ့အခမ်းအနားတွေလုပ်ပြီးဆင်နွှဲကြမဲ့တစ်ချိန်တည်းမှာပဲစစ်မှုထမ်းစဉ်ကြာဆုံးသွားသူတွေရဲ့မိသားစုတွေကလည်းတိတ်ဆိတ်စွာအောက်မေ့သတိရဂုံပြုသွားကြမှာဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့မော်တော်ဆိုင်ကစီးတဲ့သူတွေထောင်နဲ့ချီပြီးတော့ Washington DC မြို့ထဲမှာဆိုင်ကလေးနဲ့လှည့်လည်ပြီးတော့ဂုံပြုတ်ခဲ့ကြပါတယ်။သမ္မတ Obama ကတော့သူ့ရဲ့အပတ်စဉ်မိန့်ခွန်းထဲမှာဒီအောက်မေ့ဝက်နေ့အထိမ်းအမှတ်ဖြစ်တဲ့စစ်ပွဲတွေမှာတိုင်းပြည်အတွက်အသက်ဆွတ်သွားခဲ့တဲ့ American စစ်သားစစ်သမီးတွေကိုဂုံပြုတ်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
ချောက်ဆက်ရှိကျင်းမြောက်ကင်းရုပ်ရှင်ပွဲတော်ကိုပြင်သစ်နိုင်ငံမှာကျင်းပခဲ့တာမှာအကောင်းဆုံးရုပ်ရှင်ဇာကာစုပမ်ဒီအော့စုကိုဒါရိုက်တာဂျက်အော်ဒီတာရက်ကူးတဲ့ဒီဖန်ဆိုတဲ့ပြင်သစ်ရုပ်ရှင်ဇာကာကရရှိတော်ပါတယ်ဒီဖန်ရုပ်ရှင်ဇာကာဟာသတိလင်္ကာနိုင်ငံကဒုက္ခသည်တစုကစစ်ပွဲတွေဖြစ်နေတဲ့သူတို့နိုင်ငံကထွက်ပြေးလာပြီးပြင်သစ်နိုင်ငံကအိမ်ရာစစ်မှန်ဂိတ
ကိုစောဝဲလိုက်နဲ့ကိုရနိုင်တို့ကတင်းလာနေတဲ့နေ့ခင်သတင်းစီစဉ်ကိုပြောသားရပါရှင်။2014-15 England Premier League အမှတ်ပေးဘောလုံးပွဲတွေဟာတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ရမှာ Chelsea အသင်းကချန်ပီယံဖြစ်သွားပါပြီ။ဒါဟာ Chelsea အသင်းအတွက်တော့ Premier League ဖလားကို၄ချိန်မြောက်ရတာဖြစ်ပါတယ်။ဒီ Premier League နောက်ဆုံးပွဲအပေါ်မှာအသင်းတွေရဲ့တုံ့ပြန်သံတွေနဲ့ကြမ်းကျင်သူတွေရဲ့သုံးသက်ချက်တွေကိုတော့ကိုရနိုင်ကစူးစီးတင်ပြမှာပါရှင်။
England Premier League ဘောလုံးရာသီကတော့မနေ့ကပဲပြီးသွားခဲ့ပါပြီ။ပွဲစဉ်တွေမပြီးခင်ကတည်းကချန်ပီယံဖြစ်နေတဲ့ Chelsea အသင်းဟာနောက်ဆုံးပွဲမှာ Sunderland ကို 3-2 နဲ့အနိုင်ကမ်းပြီးတော့အင်္ဂလန် Stamford Bridge မှာ Premier League ဖလားကိုပရိသတ်တွေနဲ့အတူအောင်ပွဲခံခဲ့ပါတယ်။ဒါ Chelsea အတွက်တော့ Premier League ဖလားကို၄ချိန်မြောက်ရတာဖြစ်ပြီးတော့၅နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်ရတာလည်းဖြစ်ပါတယ်။ Premier League ဖလားရလိုက်တဲ့ပုံမှာနီးပြမော်ရီညိုပြောတာကတော
့ I think the big emotion is always when you clinch a title.But when you have the
champion ဖြစ်လိုက်တဲ့အချိန်ကတော့စစ်လို့ရှားစရာအကောင်းဆုံးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အခုလိုဖလားကင်မြောက်လိုက်ရတဲ့အချိန်ကလည်းအရန်ပျော်ဖို့ကောင်းပြီးဘာနဲ့မှမတူပါဘူး။ Stamford Bridge က champion ဆုနဲ့ဝင်နေတာ၅နှစ်လောက်ရှိပြီဆိုတော့ဒီအချိန်ကပေးသက်တဲ့အတွက်လည်းအောင်ပွဲခံရမယ့်အချိန်ပါ
။ Chelsea အသင်းဒီမတိုင်ခင်နောက်ဆုံးအချိန် champion ဖြစ်ခဲ့တာက2009-2010ဘောလုံးရာသီကပါ။အခုလို champion ဖြစ်ပေမဲ့လည်းတချို့တွေကလည်း Chelsea ဟာတိတ်ကောင်းတာမဟုတ်ဘူးလို့ဝေဖန်ကြပါတယ်။ဒါပေမဲ့ Mourinho ကတော့သူ့အသင်း champion ဖြစ်တာအဖက်ဖက်ကပြေဆုံးလို့ဖြစ်တာလို့ပြန်ပြီးတော့တုံ့ပြန်လိုက်ပါတယ်။ Chelsea အသင်း champion ဖြစ်သွားတာနဲ့ပတ်သက်ပြီးတော့ World Football Channel ရဲ့ editor ချုပ်ကိုစောမျိုးတန်ကအခုလိုပြောပါတယ
်။ Chelsea အသင်း champion ဖြစ်တာကဖြစ်ပင်ဖြစ်တဲ့ကြောင့်ဖြစ်သွားတယ်လို့ပဲပြောရမှာပေါ့။ဒါကြောင့်လည်းဆိုတော့ဒီ Chelsea က Premier League စတယ်ကအမဘီဒီယာရဲ့နံပါတ်1နေရာကိုယူလာလိုက်တာအရာကြီးဆုံးတဲ့အထိပဲလို့ဆိုတာဒီနေ့ဘောလုံးရီချယ်ဆီအသင်းချန်ပီယံဖြစ်တာရဲ့ထူးခြားချက်ပေါ့ဗျာ။အမဘီဒီယာမျိုးဒီမှာတော်တော်ကိုတွေ့ရခဲ့တဲ့စွမ်းဆောင်မှုတစ်ခုလိုပဲဆိုရမှာပေါ့။တစ်ဖက်ကကြည့်ရတော့လေဂျိုင်းတဲ့အသင်းကြီးရဲ့စွမ်းဆောင်မှုကဟိုလိမ့်ကြတာကြောင့်လည်းစွမ်းဆောင်သွားနိုင်တယ်လို့ပြောရမှာပေါ့။ဘာကြောင့်လဲဆိုတော့ဒီမန်ယူတို့အာဆင်နယ်တို့လီဗာပူးတို့မန်စီးတီးတို့ကပုံမှန်ကြည့်ဘာအခုကြာနေတာကပုံပြီးဒီကကြာနေတယ်ကျွန်တော်အဲ့လိုမြင်ပါတယ်အ
ဲ့ဒါအပြင်တခြားရောဘာရှိအောင်မလဲ
ဆန်းကတော့ကျွန်တော်ဒီမီဒီယာမော်ဒယ်ကသူ့ထုံးနေရကြည့်တယ်လို့ရှိရင်ဒီပြရယာဒီရောက်တဲ့ခါတိုင်းအောင်မရှိတော့နောက်တစ်ခုကဒီမော်ဒယ်ကကဒီများလေးအထားကိုနဲ့တာလဲပါမို့ဒီကောင်ကချန်ပီယံဖြစ်ဖို့အတွက်ဆိုလို့ရှိရင်ဒီဘာလေးကိုအဓိကထားပြီးလုပ်ဆောင်အောင်လုပ်တော့ဒီပြနေတာကလည်းချန်ပီယံဖြစ်ဖို့အတွက်အဓိကကြတဲ့အချက်တစ်ခုလို့ဆိုရမှာပါနော်ကိုယ်လည်းအန်ဒီထားကိုပြောမှပြောရှင်မှာခေတ်ကြီးရဲ့ခံစားပိုင်းကတော်တော်ကိုအားကောင်းတဲ့အတွက်ကြောင့်လည်းချန်ပီယံဖြစ်ခဲ့လို့ပြောရတယ်။နောက်တစ်ခုကလိုအပ်တဲ့အချိန်မှာရေးပါတဲ့ကူးကိုအသင်းပြီးနိုင်ရတာကလည်းချန်ပီယံဖြစ်ဖို့အတွက်အများကြီးထောက်ကူပြုရတယ်လို့ဆိုရမှာပါပြည
်။ရှာစီကအောင်ပွဲခံနေတဲ့အချိန်မှာတစ်ဖက်မှာလည်းလာမယ့်ရာသီမှာတမ်းမစင်းရဖို့အတွက်ဇယားအောက်ကညူကာဆယ်နဲ့ဟောစတီတို့နောက်ဆုံးပွဲမှာအသေးအံကစားခဲ့ရတာပါညူကာဆယ်ကဝက်ဆမ်ဟောကမန်ယူနဲ့ကစားတာမှာညူကာဆယ်က2-0မရှိနဲ့နိုင်ပြီးတော့ဟောကမန်ယူကို2မရှိတည်ကျသွားတာကြောင့်ဟောအသင်းဟာတန်းဆင်းသွားခဲ့ရပါတယ်ပွဲအဖြစ်မှာဟောနီးပြစတီဗ်ဘရုစ်ပြောတာကတော
့ I've seen them perform but unfortunately the outcome of today has happened too often that we haven't been
သူတို့ကောင်းကောင်းကစားနိုင်တာကိုလည်းကျွန်တော်တွေ့ပါတယ်ဒါပေမဲ့ကမကောင်းစွာပဲဒီနေ့လိုရလာမျိုးတွေကလည်းမကြခဏကြုံရတတ်ပါတယ်ကျွန်တော်တို့ဂိုးမသွင်းနိုင်ခဲ့လို့အခွင့်အရေးကိုအသုံးမချလိုက်နိုင်တာပ
ါ House City အသင်းတန်းဆင်းသွားတာနဲ့ပတ်သက်ပြီးကိုစောမျိုးသက်ကတော့အခုလိုပြောပါတယ
်ဒီနေ့ပေါ်လာတဲ့ House City တန်းဆင်းရတာကတော်ကိုလစ်လာတယ်လို့ဆိုရအောင်ဆက်တော့ကတော့သူရဲ့ခြေပါကအထူးသဖြင့်အသေးကြီးတွေနဲ့သူ့ရဲ့ခြေပါခံကြတယ်နဲ့စိုင်းကြီးကသူ့မှာတော်လေးကိုတောင်းနေတာပဲသူခြေတော်ဆန္ဒလင်းလို့ SM ဗီလာတို့လက်တာလို့ပါတော့အဲ့လိုအသေးကြီးနဲ့တိုင်းရှိနေရှိနေပူပြီးတော့ညင်ရယ်ပူပြီးတော့လည်းအသေးကြီးတွေနဲ့တွေ့ရဆိုတော့ပူပြီးတော့လည်းထိုင်တတ်နိုင်တဲ့ရှိရတယ်ပေါ့ဒီလိုလည်းပဲမျိုးလင်းနဲ့ပြီးခဲ့တဲ့ တပတ်မှာသူက family ကိုအိမ်ကမှသွားပြီးရှုံးလိုက်တော့နော်သူအဲ့ဒီလိုရှုံးလိုက်တဲ့အချိန်က RCB အတွင်းအတွက်ပြီးဆက်ခဲ့ရတာပါ
မနေ့ကကစားသွားတဲ့တခြားပွဲစဉ်တွေမှာတော့ Arsenal က West Brom ကို 2-2 Tottenham က Everton ကို 2-2 မရှိ Burnley က Villa ကို 2-2 မရှိ Leicester က QPR ကို 5-2 Crystal Palace က Swansea ကို 2-2 မရှိ Man City က Southampton ကို 2-2 မရှိ Stoke က Liverpool ကို 6-2 နဲ့နိုင်သွားပါတယ်။လာမယ့်ပေါ်လုံးရာသီမှာတော့ Champion Chelsea, Man City, Arsenal နဲ့ Man U တို့ Champion League ဝင်ခွင့်ရပြီးတော့ Hull, Burnley နဲ့ QPR တို့ Championship ပြိုင်ပွဲတွေကိုတန်းဆင်းပြီးတော့ကစားရမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံရဲ့ပညာရေးစနစ်မပြောင်းနိုင်သေးတာဟာဘဟုကချုပ်ကင်တဲ့စနစ်ကိုမစွန့်လွတ်နိုင်ကြသေးလို့ဖြစ်တယ်လို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကဒီဒေါက်တာသိန်းလွင်ကပြောလိုက်ပါတယ် VOA မြန်မာပိုင်းကိုစောဝင်းလိုင်ကနေတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်
ရတဲ့နွေအခုလို view လာပြီးတော့တွေ့ဆုံမြန်မာငွေပြည့်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာအခုကျွန်တော်ပထမဆုံးမေးချင်တာကတော့မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုဟာဘယ်အဆင့်ကိုရောက်သွားပြီလဲကျွန်တော်တို့ကြားတာလွတ်တော်တယ်မှာလဲဆွေးနွေးတာတွေဆုံးဖြတ်ချက်ချတာတွေရှိတယ်အပြင်ကဒီဆရာတို့လို NNER အဖွဲ့ဝင်တွေကနေပြီးတော့စူးစမ်းလှုပ်ဆောင်နေတာတွေရှိတယ်ဒါပေမဲ့အခုလက်ရှိအနေအထားမှာဘယ်အဆင့်ကိုရောက်နေပြီလဲဆရာ
အခုပညာရေးဥပဒေကိုပြင်တဲ့ဥပဒေချမ်းကလွတ်တော်ထဲမှာရောက်နေပြီအမျိုးသားလွှတ်တော်ကနေပြည်သူလွှတ်တော်ပြည်သူလွှတ်ကနေအမျိုးသားလွှတ်တော်အဲ့ဒီအဆင့်ရောက်နေတယ်ဟိုလုပ်ငန်းစဉ်အနေနဲ့ဒီကျောင်းသားတွေတောင်းဆိုတဲ့အချက်နဲ့ပတ်သက်လို့လေးပွင့်ဆိုင်ဆွေးနွေးပွဲမှာကျောင်းသားတွေရပညာရေးဥပဒေကိုပြင်မှုအချက်၁၁ချက်တောင်းဆိုတယ်လေးပွင့်ဆိုင်ဆွေးနွေးပွဲမှာသဘောတူခဲ့တယ်အစိုးရဘက်ကကိုယ်စားလှယ်တွေခေါ်လွှတ်တော်ဘက်ကကိုယ်စားလှယ်တွေခေါ်ကျောင်းသားရောအနေနဲ့ရောသဘောတူတယ်အဲ့ဒီ၁၁ချက်ကိုအခြေခံပြီးတော့ပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းရေးတယ်အဲ့ဒါလေးပွင့်ဆိုင်ကသဘောတူတယ်ပြင်ဆင်တဲ့ဥပဒေချမ်းကိုပြီးတော့ February 15ရက်နေ့မှာလွတ်တော်ကိုတင်လိုက်တယ်။ဒါလွတ်တော်အမျိုးသားလွတ်တော်မှာဆွေးနွေးတဲ့အခါကျတော့ကျောင်းသားတွေတောင်းဆိုချက်တွေကအဓိကကျတဲ့ပညာရေးဘိုလ်ချုပ်ကံမှုလျှော့ချတဲ့ပညာရေးဖြစ်ဖို့ကျောင်းသားတွေအနေနဲ့ရလိုလားတယ်။ဒါပေမဲ့အမျိုးသားလွတ်တော်မှာဘိုလ်ချုပ်ကံမှုကိုဆက်ပြီးတော့ဘိုလ်ချုပ်ကံနဲ့ပညာရေးစနစ်မျိုးပြန်ထားတယ်။ဒါပေမဲ့အချက်တချို့ပေါ့။ဒါပညာရေးအသုံးစိတ်မှာဘတ်ဂျက်ကဟိုတနင်္ဂနွေလုံးအသုံးစိတ်က20ရာခိုင်နှုန်းကိုပညာရေးသုံးဖို့အမျိုးသားလက်တော်ကသဘောတူတယ်ဒါပေမဲ့အချိန်ကာလတော့တော့သတ်မှတ်ချက်ရှိတယ်
တဖြည်းဖြည်းချင်းတိုးပေးသွားမှာပေါ့
တော့ကျောင်းသားသမဂ္ဂတွေဆရာသမဂ္ဂကိုယ်စားလှယ်တွေတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာပါဖို့ဆိုတော့အမျိုးသားလက်တော်ကသဘောတူတယ်ပြည်သူလက်တော်ရောက်တဲ့အခါကျတော့ဒီဘိုလ်ချုပ်ကံမှုဆက်ထားတယ်ပညာရေးသုံးစိတ်20ကိုပဲဖျက်လိုက်တယ်ပညာရေးသုံးစိတ်ကိုရာခိုင်နှုန်းသတ်မှတ်ချက်မရှိတော့ဘူးအဲနောက်တစ်ခါသမဂ္ဂနဲ့ပတ်သက်လို့ဒီကျောင်းသားတွေကကျောင်းသားသမဂ္ဂကိုလွတ်လပ်စွာဖွဲ့စည်းခြင်းနဲ့ဒီကျောင်းသားသမဂ္ဂကိုယ်စားလှယ်တွေကတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာပါစီခြင်းနဲ့အဲကျောင်းသားသမဂ္ဂလွတ်လပ်ခွင့်မှာဒီလွှတ်တော်ဘက်ကစီကံနဲ့ညီညွတ်တော့စီမင်းစီကံများနဲ့ညီညွတ်တော့သမဂ္ဂလို့တုံးလိုက်တဲ့အတွက်တော့ချုပ်ကန်တာပါသွားတယ်ဆိုတော့လွတ်လပ်တဲ့သမဂ္ဂတော့မဟုတ်ဘူးသမဂ္ဂစကလုံးရောက်ဖို့တော့ကျွန်တော်အတိုက်ခံပြောရတယ်အခုအရာအမျိုးသားလွတ်တော်ပြည်သူလွတ်တော်ရောက်တဲ့အခါကျတော့သမဂ္ဂစလုံးမှာပြည့်ဖြည့်တဲ့သဘောရောက်သွားတယ်ဆိုတော့ကျောင်းသားတွေလိုချင်တာကကျောင်းသားသမဂ္ဂကရွေးချယ်တဲ့ကိုယ်စားလှယ်နှစ်ဦးကတက္ကသိုလ်အုပ်ချုပ်ကောင်စီမှာပါဖို့ဒါလွှတ်တော်ဘက်ကကြတော့ဒီကျောင်းသားသမဂ္ဂကိုယ်စားလှယ်ဆိုတာပယ်ဖျက်လိုက်ပြီးတော့ကျောင်းသားတို့ကိုယ်စားလှယ်ဆိုတော့ဒီဥစ္စာကကျောင်းသားတွေတောင်းဆိုခြင်းနဲ့ဆန့်ကျင်တယ်လို့တမိုင်းဆိုင်ရာကိစ္စလည်းဖြစ်တယ်။ဥပမာကျွန်တော်တို့ကျောင်းသားသမဂ္ဂတမိုင်းမှာဒီဘိုလ်ရောင်းအဆန်းတို့တောင်းဆိုတိုက်ပွဲဝင်ခဲ့တာကကျောင်းသားသမဂ္ဂကရွေးချယ်တဲ့ကိုယ်စားလှယ်ကတက္ကသိုလ်အုပ်ချုပ်ကောင်စီမှာပါရမယ်။ဒီလိုပါတဲ့အသေးပဲကကျောင်းသားတွေကိုစားပြုပြီးတော့ကျောင်းသားတွေဘက်ကဟိုလူလားချက်တွေပြောဖို့ကျောင်းသားတွေကာကွယ်ဖို့ပါတာဖြစ်တယ
်ဘုရားအစံ
ထိုင်ပွဲဝင်ခဲ့ဖို့ဟိုဘုရားအစံတို့ဆောင်ရွက်ခဲ့တဲ့အတွက်ကျောင်းသားသမဂ္ဂကိုယ်စားလှယ်နှစ်ဦးကတက္ကသိုလ်အုပ်ချုပ်ကောင်စီမှာပါခဲ့တယ်ရန်ကုန်တက္ကသိုလ်အမလေးတက္ကသိုလ်1958ဦးနေဝင်အင်းဆောင်အစိုးရလုပ်တဲ့အချိန်မှာတက္ကသိုလ်ဥပဒေကိုပြင်တယ်အဲ့ပြင်တဲ့အချိန်မှာကျောင်းသားသမဂ္ဂကိုယ်စားလှယ်အစားကျောင်းသားများ၏ကိုယ်စားလှယ်လို့ပြောင်းလိုက်တယ်အတိအပယ်ကတော့ကျောင်းသားသမဂ္ဂကိုမလိုလားဟုဆက်အတိအပယ်ပြတယ်ဆိုအခုအဲ့ဒီအတိုင်းပဲပြည်သူ့လွှတ်တော်ကကျောင်းသားသမဂ္ဂကိုတက္ကသိုလ်အုပ်ချုပ်ကောင်စီမှာမလိုလားဘူးလို့ဖြစ်လာတဲ့အတွက်ကျွန်တော်တို့ဒါဝမ်းနည်းစရာကောင်းတယ်။ဆိုတော့ကျောင်းသားတွေကတခြားလုံးတိုက်ပွဲဝင်ခဲ့တယ်။ကျောင်းသားတွေရဲ့ခွင့်ရေးအတွက်တက္ကသိုလ်အုပ်ချုပ်ကောင်စီမှာပါဖို့လွှတ်တော်ကပြဖြတ်လိုက်တယ်။ဒ ဒါအခုတမကနဲ့ပတ်သက်တဲ့ဖြစ်စဉ်မှာဒီပညာရေးသုံးစိတ်မှာလည်းပြည်သူလွှတ်တော်ကနေပယ်ဖျက်လိုက်တယ်ဘိုးချုပ်ကန်နဲ့ပညာရေးကိုပဲသွားတယ်နောက်ကျောင်းသားနဲ့အန္တရာယ်တောင်းဆိုတာကဒီမတင်မနေရပညာရေးကိုအ ਨੇ ဆုံးစာသင်နဲ့၉နှစ်ရှိဖို့ဆိုတော့တောင်းတဲ့ရွယ်ချက်ကလေးတွေကျောင်းမှာရှိရင်စာတတ်မယ်သူတို့အထက်ဘဝကျောင်းပညာတွေရမယ်သူတို့ဘဝလည်းထူထောင်နိုင်မယ်ပတ်ဝန်းကျင်နဲ့ကောင်းအောင်လုပ်နိုင်မယ်နောက်တစ်ပြိုင်နက်တည်းမှာကလေးတွေကျောင်းမှာရှိခြင်းအပြင်ကလေးစစ်သားတို့ကလေးလုံသမားတို့ကာကွယ်နိုင်တယ်အဲဒါကြောင့်ကျွန်တော်တို့ကကလေးတွေကိုအ ਨੇ ဆုံးမတင်မနေရဒီ၉နှစ်တော့ရှိတဲ့နေရာလို့တောင်းဆိုတယ်ဒါကျွန်တော်တို့ကြီးပဲမဟုတ်ဘူးနိုင်ငံတကာမှာအခုလာမယ့်ဒီ post 2015 education agenda မှာနိုင်ငံတကာကထားတဲ့စံက၉နှစ်ပဲကျွန်တော်တို့တောင်းဆိုတာနိုင်ငံတကာထားတဲ့စံနဲ့ခိုက်တယ်ဒါပေမဲ့အစိုးရနဲ့လွှတ်တော်ကပယ်ဖျက်လိုက်တယ်တစ်ဖက်ကလည်းအခြေမတင်မနေရပညာရေး၉နှစ်ကိုပယ်ဖျက်လိုက်ပြီးတော့ဒီ budget အသုံးစရိတ်မှာလည်းလျှော့ချလိုက်တယ်ဒါbudget ကိုတိုးမသုံးချင်ဘူးမတင်မနေရပညာရေးလုပ်မယ်ဆိုရင် budget ပို့သုံးအောင်မဟုတ်ဟု
တ်ကဲ့ဆ
ိုအဲ့ဒီတော့ budget ပို့မသုံးချင်တဲ့အတွက်မတင်မနေရပညာရေးတည်းမလုပ်ဘူးလို့မြင်တယ်အခုတော့လွတ်တော်နေရာမှာရောက်နေပြီဘယ်လိုဆုံးဖြတ်မယ်ဆိုတော့မသိဘူးဒါပေမဲ့ចောင်းသားတွေကတော့ចောင်းသားတွေတောင်းဆိုချက် NNI ကတောင်းဆိုချက်ကကျွန်တော်တို့ကဒီတိုင်းပြည်နဲ့အနှံ့ပေါ့တိုင်းနဲ့ပြည်နဲ့အနှံ့သွားပြီးတော့ပညာရေးပြည်ပြောင်းလဲဖို့ရတဲ့အကြံဉာဏ်ယူခဲ့တယ်ဒါကျွန်တော်တို့ဆွေးနွေးပွဲလုပ်ခဲ့တဲ့ဒေသတွေကပြီးလိုက်တဲ့အကြံဉာဏ်ပဲသာဆွေးနွေးပွဲလုပ်တဲ့အချိန်မှာចောင်းသားတွေလည်းပါတယ်။ဒေသခံတွေပြည်သူလူထုကဘာတွေလူလာရဲဆိုတာចောင်းသားတွေသိတယ်။ចောင်းသားတွေရဲ့စံတာပြည်သူလူထုရဲ့စံတာမပါဘဲနဲ့ပညာရေးဥပဒေကိုအတည်ပြုမယ်ဆိုရင်ဒီចောင်းသားလည်းသဘောတူမှာမဟုတ်ဘူး
။
ပြည်သူလူထုလည်းသဘောတူမှာမဟုတ်ဘူ
း။ဒီ
ကောင်းတဲ့ပညာရေးစနစ်လည်းရောက်မှာမဟုတ်ဘူး။အဲဒါကြောင့်ကျွန်တော်တို့ကအခုဆုံးဖြတ်ချက်မကျသေးတဲ့အချိန်မှာចောင်းသားတွေလူလာတဲ့ပြည်သူလူထုလူလာတဲ့ပညာရေးစနစ်မျိုးဒီမိုစီနီးကြတဲ့ပညာရေးစနစ်မျိုးဖြစ်စေချင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဒီမြန်မာနိုင်ငံရဲ့လက်ရှိပညာရေးစနစ်ကအဆင်မပြေဘူးဟိုအင်းကြီးနိုင်ငံနေနဲ့ရှင်ရင်ကိုကျွန်တော်တို့တော်တော်လေးနောက်ကျနေပြီ
က
မ္ဘာနဲ့ရင်မောင်းတန်းဖို့ဆိုတာတော့ဝေးရောပေါ့နော
်
ဆိုတော့အဲ့ဒီဟာကိုတနင်္ဂနွေကလည်းလက်ခံထားတယ်မြန်မာနိုင်ငံမှာရှိတဲ့ဆရာတို့လိုပညာရှင်တွေကလည်းလက်ခံသဘောပေါက်ထားတယ
်
အစိုးရနဲ့လွတ်တော်ကရောဒါကိုအခြေခံအားဖြင့်လက်ခံသလားဒီလက်ရှိပညာရေးစနစ်ဟာအလုံးမဖြစ်ဘူးပြင်ပြောင်းလဲဖို့လိုတယ်ဆိုတာကို
ဒီလက်ရှိပညာရေးစနစ်ကအကျိုးမရှိဘူးဆိုတာအားလုံးသိပါတယ်အားလုံးသိတယ်ဒီဗာကလေးတွေရဲ့ရက်လက်မှာချင်းသိတယ်နိကျွန်တော်တို့ကလေးတွေဒီဆယ်တန်းအောင်လာတဲ့ဘွဲရလာတယ်နောက်သူတို့ဘဝရက်တီဖို့တဲ့ပညာရက်တီကောင်းကောင်းမပါလောက်ဒါအားလုံးသိပါတယ်ဒီအစိုးရအရာရှိကြီးတွေကဒီဗမာပြည်ရဲ့ပညာရေးစနစ်မထားဘဲနဲ့နိုင်ငံခြားမှာထားကြတယ်ဒါဒီပညာရေးစနစ်ကရည်သွေးမရှိဘူးဆိုတာသူတို့ကလည်းသိတယ်ဆိုတော့ဒါပေမဲ့ဘာလို့မပြောင်းသလဲဆိုတော့ကျွန်တော်တို့အဲ့ဒါစဉ်းစားတဲ့အခါကျတော့ဘက်ကချုပ်ကင်တာကိုမလျှော့ခြင်းဆိုတော့အခြေခံဥပဒေကလည်းတနင်္ဂနွေရဲ့နိုင်ငံရေးစနစ်ကိုဒီအစိုးရချုပ်ကင်ထားတယ်အလားတူပဲပညာရေးစနစ်မှာလည်းချုပ်ကင်ခြင်းတယ်ချုပ်ကင်ထားခြင်းနဲ့အတွက်ပညာရေးစနစ်ကိုမပြောင်းဘူးလို့မြင်တယ်တစ်ဖက်ကလည်းကျွန်တော်တို့ပြည်ပြောင်းလဲဖို့ဆွေးနွေးတဲ့အခါမှာအစိုးရပဲလွတ်တော်ပဲဆွေးနွေးတဲ့အခါမှာဒီပညာရေးဝန်ကြီးဌာနကတော်တော်လေးပြင်းပြင်းထန်ထန်ကန့်ကွက်တယ်ဘာကြောင့်လဲဆိုတော့သူတို့ဘိုးချုပ်ကင်ထားတဲ့အတွက်ဒီဝန်ကြီးဌာနပုဂ္ဂိုလ်တွေညွှန်ကြားမှုတွေပမာကချုပ်တွေကသူတို့လက်ထက်မှာအာဏာရှိတယ်။အဲ့ဒီအာဏာနဲ့ပညာရေးသုံးစိတ်ကိုသူတို့ချေလည်လို့ရတယ်။နောက်ဆရာတွေယာရုတက်တာနယ်ပြောင်းရွှေ့တာသူတို့လက်ထက်မှာရှိတယ
်။ဟုတ်ကဲ့။ဆ
ိုတော့အဲ့ဒီအတွက်ဒါကိုသူတို့ရှောက်မပေးခြင်းတို့မပြောင်းလဲဘူးလို့မြင်တယ်
။ဆိုတော့မပြောင်းလဲခြင်းမူဒီလက်ရှိစနစ်ကိုသူတို့ဟိုသူတို့ဆက်ပြီးတော့ချုပ်ကန်ထားခြင်းနဲ့ဆိုတော့တိတာပါတော့ဘာလို့ဆိုတော့ចောင်းသားတွေအပါအဝင်ပေါ့နော်ចောင်းသားတွေဥဆောင်တဲ့ဒီပညာရေးစနစ်ပြင်ပြောင်းလဲရေးလှှရှားတဲ့သူတွေဆိုညီညာဆောင်ဆန္ဒပြတဲ့သူတွေသူဖန်ဆီးထောင်ချလိုက်တယ်ဆိုကြတဲ့ဒီချက်ကပေါ်လွင်နေတာပဲဆိုတော့အဲ့ဒီចောင်းသားတွေဖန်ခံထားတဲ့အပေါ်မှာဆရာအနေနဲ့ဘယ်လိုမြင်လဲ
ဒီအဖမ်းမဖမ်းထိုက်ဘူးဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့၄ဝင်ဆိုင်ဆွေးနွေးပွဲဒီလုပ်တဲ့အခါကျတော့၄ဝင်ဆိုင်ဆွေးနွေးပွဲမှာចောင်းသားတွေတင်ပြတယ်ဒီဆန္ဒပြတဲ့ចောင်းသားတွေအားပေးကူညီတဲ့သူတွေကိုဖန်ဆီးခြင်းမပြုတ်ပါမပြုတ်ပါနဲ့လို့မိတ္တရခံတဲ့အခါကျတော့သဘောတူခဲ့တယ်အစိုးရဘက်ကလည်းသဘောတူတယ်လွှတ်တော်ဘက်ကလည်းသဘောတူတယ်အဲ့ဒါကိုလက်မှတ်ထိုးထားတယ်အဲ့ဒါ February 17ရက်နေ့ဆိုတော့ဒီဆန္ဒပြတဲ့ចောင်းသားတွေမဖမ်းပါဘူးလို့အစိုးရဘက်ကသဘောတူကတိပေးပြီးမှအခုဖမ်းတဲ့အခါကျတော့ကတိချိုးဖောက်ရရောက်တယ်ဒါကြောင့်အစကတည်းကမဖမ်းတတ်ဘူးနောက်ចောင်းသားတွေကလည်းပညာရေးစနစ်ပြင်ဖို့အတွက်သူတို့တောင်းဆိုတာတောင်းဆိုတာသူတို့ဆန္ဒပြတဲ့အခါမှာခြေတက်လမ်းလျှောက်တဲ့အခါမှာဘာမှစူပူတာချမ်းဖက်တာမရှိခဲ့ဘူ
းဟုတ်
ကဲ့ចောင်းသားတွေကသူတို့ပြုပြင်ပြောင်းလဲခြင်းနဲ့ပညာရေးစနစ်ကိုတွဲဆောင်ဆွေးနွေးပွဲနဲ့ပြောင်းဖို့နောက်တစ်ချက်ကတွဲဆုံဆွေးနွေးပွဲចောင်းသားတွေတောင်းတယ်ဆိုတော့တွဲဆုံဆွေးနွေးပွဲကចောင်းသားဆန္ဒပြတဲ့ပုံမှာပြည်သူလူထုရဲ့ဝမ်းရံနဲ့အားကောင်းတဲ့အချိန်မှာတွဲဆုံဆွေးနွေးပွဲခွင့်ပြုခဲ့တယ်။ဒါတွဲဆုံဆွေးနွေးပွဲမှာသဘောတူတဲ့အချက်တွေကိုပြန်ပြောင်းလိုက်တာ။ဆိုတော့အဲ့ဒါကတော့ဒီအစိုးရပုံမှာကျွန်တော်ဝေဖန်ထောက်ပြခြင်းတယ်။ဆိုတော့ကျွန်တော်တို့ နိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုတွေးဆဆွေးနွေးတဲ့နည်းနဲ့ဖြေရှင်းဖို့ဆိုပြီးတော့ဝိုင်းဝန်းကြံပေးကြတယ်။နိုင်ငံတကာလည်းကြံပေးတယ်။ကျောင်းသားတွေကလည်းတွေးဆဆွေးနွေးတဲ့နည်းနဲ့ပညာရေးပြည်မှုတောင်းဆိုတယ်။တွေးဆဆွေးနွေးပဲဖြစ်တယ်။တွေးဆဆွေးနွေးပုံမှာသဘောတူတယ်။သဘောတူတဲ့ချက်ကိုလွှတ်တော်ရောက်မှပြင်နေဆိုရင်ဒီလိုတွေးဆဆွေးနွေးပွဲကိုကျွန်တော်တို့ဘယ်လိုယုံကြည်ရမလဲ
။ဟုတ်ပါတယ်
။နောက်လာမယ့်တွေးဆဆွေးနွေးပွဲတွေရှိတယ်။တိုင်းရင်းသားတွေဒီအပြစ်ခတ်ရက်ဆဲဖို့တွေးဆဆွေးနွေးပွဲတွေငင်းငိုင်းဆွေးနွေးပွဲတွေဆိုတော့ကျောင်းသားနဲ့ဆွေးနွေးပွဲတောင်မှဆွေးနွေးပြီးလို့သဘောတူတဲ့ချက်ကိုအစိုးရကပြင်နေဆိုရင်နောက်လာမယ့်တိုင်းရင်းသားတွေနဲ့ဆွေးနွေးပွဲတွေဘယ်လိုယုံကြည်ရမလဲ။ဒေါ်ဆန်းစုကြည်နဲ့လုပ်မယ့်6ပွင့်ဆိုင်ဆွေးနွေးပွဲဘယ်လိုယုံကြည်ရမလဲ။ဆိုတော့ကျွန်တော်မိတ္တရားခံကျင်တော့အစိုးရအနေနဲ့ကျွန်တော်တို့ဟိုတွေးဆဆွေးနွေးပွဲကို dialogue ကိုအဓိပ္ပာယ်ရှိစေချင်တယ်။ dialogue ဖြစ်ပြီးဆိုရင် dialogue မှာသဘောတူတဲ့ချက်ကိုခိုင်ခိုင်မာမာဆွဲကံပြီးတော့အကောင့်ထည့်ဖို့စီချင်တယ
်။ဟုတ်တယ်။သူလေးဝတိုင်းဆွေးနွေးပွဲမှာသဘောတူခဲ့တဲ့အမမအတူတူစတဲ့ချက်ကိုသဘောတူခဲ့တယ်ပြီးတော့နောက်ရက်ကျတော့ဒါမဟုတ်ပါဘူးဆိုပြီးတော့သူဒီခါပြန်ပြီးတော့
ဟို
ဖျက်ပလိုက်တဲ့သဘောပုံစံမျိုးထည့်ရောက်နေပေါ့နော
်
ဆိုတော့ဆရာအနေနဲ့ဟိုဒီအန္တနီယာမှာ NLD ကိုကိုစားပြုပြီးတော့အစာပိုင်းကဟိုပေါ့ကိုစလေအနေနဲ့ပါဝင်ခဲ့တယ်အခုရောဆရာဘလိုပုံစံနဲ့ရက်တင်နေ
လဲစတင်ပါဝင်တဲ့ချိန်မှာ NLD ဖွဲ့တော့ပညာရေးကွန်ရက်တွေပါတယ် NLD ပညာရေးကွန်ရက်ပါတယ်ကျောင်းသားသမဂ္ဂတွေဆရာသမဂ္ဂတွေပါတယ်ဘုန်းကြီးတို့တင်ကျောင်းတွေပါတယ်ဒီခရစ်စတန်ဘုရားကျောင်းဖွင့်တဲ့ကျောင်းတွေပါတယ်စားပါတဲ့ချိန်တော့ကျွန်တော်က NLD မှာတာဝန်ရှိတော့ NLD ရဲ့ပညာရေးကိုကိုစားပြုလိုက်တယ်။အခု NLD မှာတာဝန်မရှိပေမဲ့ဆိုတော့ NLD ရဲ့ဖွဲ့စည်းပုံကအဖွဲ့စည်းလိုက်ဖြစ်စီတူးချင်းလိုက်ဖြစ်စီပါလို့ရပါတယ်။အခုကျွန်တော်ဆက်လက်ပါဝင်နေတာတော့တူးချင်းနဲ့ပါဝင်နေကျွန်တော်ရဲ့ NLD ရဲ့လုပ်ဖို့ကံပတ္တိအားလည်းကျွန်တော်ရှိစီခြင်းနဲ့နောက် NLD မှာကျွန်တော်ဟိုဆရာတက်တင်လုပ်ထားတဲ့ Foundation ရှိပါတယ် Thinking Classroom Foundation Thinking Classroom Foundation အနေနဲ့လည်းပါတယ်တတိပုဂ္ဂလအနေနဲ့လည်းပါပါတယ
်။ဟုတ်ကဲ့ခင်ဗျာ။အခုဆရာအခုအမေရိကန်ကိုရောက်နေတဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်မေးချင်ပါတယ
်။
ဆိုတော့ကျွန်တော်တို့နားလည်ထားတာကဆရာအမေရိကန်မှာရောက်နေတဲ့ဒီမြန်မာနိုင်ငံကမြန်မာနိုင်ငံဘွားမြန်မာနိုင်ငံသားတွေအမေရိကန်မှာပညာတင်ပြီးတော့ပညာတက်ကြတဲ့လူငယ်တွေဟိုလူတွေပေါ့နော်။အဲ့ဒီလူတွေကမြန်မာနိုင်ငံရဲ့ပညာရေးပြည်ပြောင်းလဲစနစ်မှာဟိုလာပြီးတော့ကုညီကြဖို့ဝိုင်းဝန်းပံ့ပိုးပေးကြဖို့ဆရာအနေနဲ့လိုက်ပြီးတော့အမေရိကန်တနင်္ဂနွေလုံးလိုက်ပြီးတော့နည်းလေဟောပြောစီရုံနေတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့လိုမျိုးဟောပြောတာဒီမှာရောက်နေတဲ့သူတွေကဘယ်လောက်ထိများအကူအညီပေးနိုင်မယ်လို့ဆရာထင်လဲဆို
ဒီအမေရိကန်လာတဲ့ရွေးချယ်တစ်ခုရှိပါတယ်တစ်ခုကတော့အမေရိကန်မှာနေတဲ့မြန်မာနိုင်ငံသားတွေကအကြောင်းသားတွေပညာရေးစနစ်ပြောင်းဖို့တောင်းဆိုတဲ့အခါကျတော့ဟိုအမေရိကန်ရောက်တဲ့မြန်မာနိုင်ငံသားတွေကအားပေးကူညီတယ်ထောက်ခံကြတယ်အဲ့တော့ပထမအချက်ကသူတို့နဲ့လာတွေ့ပြီးတော့ဒီကျွန်တော်ရဲ့ဆောင်ရွက်ချက်တွေရှင်းပြတယ်အခက်အခဲတွေရှင်းပြတယ်ပါရီဆောင်ရဲ့တင်နေဆိုအကြံဉာဏ်ယူပါတယ်။နောက်တစ်ချက်ကဒီနိုင်ငံမှာရောက်နေတဲ့လူငယ်တွေဒီနိုင်ငံရောက်နေတဲ့မြန်မာနိုင်ငံသားရဲ့သားသမီးတွေသူတို့အမေရိကန်နိုင်ငံမှာပညာသင်ကြားတဲ့အခါကျတော့ဒီနိုင်ငံရဲ့ပညာရေးစနစ်တွေသူတို့ကောင်းကောင်းရထားတယ်။ဆိုအဲ့ဒီလူငယ်တွေကိုပြန်ပြီးတော့သူတို့အားတဲ့ချိန်မှာသူတို့အားလိုက်ရက်တွေမှာပမာပြည်ပြန်ပြီးတော့သူလှုပ်အားပေးဆောင်ရွက်ဖို့ဆိုတော့ကျွန်တော်တို့ဒီဖုန်တော်ကြီးတင်ကျောင်းနေရှိတယ်ဒီပညာဒါနကျောင်းနေရှိတယ်ဘုရားကျောင်းအဖွင့်နေကျောင်းနေရှိတယ်အဲ့လိုကျောင်းတွေကဒီကျောင်းသားတွေကအရေးသွေးရှိတဲ့ပညာရေးလိုချင်တယ်လေဆိုတော့ဒီနိုင်ငံမှာနေတဲ့ဗမာနိုင်ငံသားတွေကသူတို့ရထားတဲ့အရေးသွေးရှိတဲ့ပညာရေးကိုပြန်လည်မြှောက်ပေးဖို့ဒါကဗမာနိုင်ငံကလေးတွေတွေကြိုးရှိဖို့နောက်ရည်ရွယ်ချက်တစ်ခုကတော့ဒီနိုင်ငံမှာရောက်နေတဲ့ဗမာနိုင်ငံသားတွေကဗမာပြည်နဲ့အဆက်မပြတ်ဘဲနဲ့ဗမာပြည်နဲ့တွေ့တယ်ဗမာပြည်ရဲ့အခြေအနေသိတယ်ဆိုရင်နောက်တစ်ချိန်မှာဗမာပြည်ထူထောင်တဲ့အခါမှာသူတို့ရဲ့ပါဝင်ကူညီမှုရဖို့အဲ့ဒီအတွက်ကျွန်တော်ဒီကလူငယ်တွေနဲ့တွေ့ပြီးတော့ဗမာနိုင်ငံသားတွေနဲ့တွေ့ပြီးတော့ကျွန်တော်သူတို့ရှိရအကူအညီတောင်းနေတာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့
ကျေးဇူးပါကျေးဇူးပ
ါမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်မှာတော့မြန်မာပြည်ကပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်တက်ကြီးစကားအစီအစဉ်စတာရီကိုနားဆင်ရမှာပါရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်တင်ဆက်မှာပါလိုင်းတိုမီတာ24 32 49တို့အပြင်လိုင်းလမီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပ
ါဒီတော့ကွန်မင်းသိန်းဆိုတဲ့အရာရှိဟောင်းကြီးကဒီမဲ့ကိုလူလောကမှာလောဘမရှိမှတော့ဘယ်တော့မှမချမ်းသာဘူးလာလို့မနေနဲ့ပြော
ဒီတစ်ပတ်တက်ကြီးစကားအစီအစဉ်အတွက်အလှည့်ကြတဲ့အမှုပညာရှင်ဦးဝင်းဖေရဲ့အစီအစဉ်မှာအပြည့်အစုံတင်ဆက်ပေးမှာပါရှင်နောက်တစ်ခါ6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်လို့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ရမှာပါရှင်
ရှင်ရွေရွေရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမအဦးဆုံး VOA ရဲ့ပင်နိုင်တော်ရရှင်တပင်နိုင်မင်းသားကြီးကိုကြီးမျိုးသက်ရေးလာတဲ့စာလေးကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ VOA ကကျွန်တော်တို့ပေးပို့လိုက်တဲ့2015 VOA ရှုခင်းပြက်ကတင်ကိုရရှိတဲ့အတွက်ကျေးဇူးတင်ကြောင်းရေးလာတာပါ။ကျွန်တော်တို့မှလည်းရုံးဝရီနဲ့အတူဇန်နဝါရီလ23ရက်နေ့ကပတ်စံနဲ့မရွေးရပဲနဲ့ကောင်းမွန်စွာပြက်ကလေးလက်ခံရရှိပါတယ်တဲ့အခုလိုပြက်ကလေးပို့ပေးတဲ့ VOA အသံလွှင့်ဌာနကဝိုင်းတော်သူဝိုင်းတော်သားတွေနှစ်သစ်မှာအနာရောဂါဘေးသဘာဝတွေကင်းဝေးပြီးတော့စိတ်ဒုက္ခကာယဒုက္ခနဲ့ပြေဆုံးပါစေလို့ကိုကြီးမျိုးတန်းကလေးလိုင်းကနေပြီးတော့ဆုတောင်းပေးလာပါတယ်ဒီတော့ရှင်ကမညုံညုံလင်းတင်ဆက်ပေးတဲ့မတူတာလေးတွေအစီအစဉ်ကိုအရင်တော့လိုမျိုးအငိမ့်မင်းသမီးနဲ့လူရှင်တော်နှစ်ယောက်လိုတင်ဆက်ပေးဖို့အထူးမြတ်တာရက်ခံပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါကိုကြီးမျိုးတန်းရင်ဟိုတော့ရှင်တယောက်ကိုပြီးခဲ့တဲ့ဟိုသတင်းနှစ်ပတ်လောက်တုန်းကလည်းဒီအကြောင်းလေးပဲစာပြန်ပေးပူပါတယ်နော်။မညုံညုံလင်းကအခုရန်ကုန်မှာရောက်နေပြီဆိုတော့ရန်ကုန်ကနေပြီးတော့ဒီအစီအစဉ်လေးကိုတင်ဆက်ပေးတာဖြစ်ပါတယ်။သူနဲ့တူတူအရင်တော့တင်ဆက်ပေးတဲ့ကိုဇော်ဝင်းလိုင်းနဲ့ကိုကျော်ကျော်သိန်းကတော့ဒီအမေရိကန်ပြည်ထောင်စုကရုံးချုပ်မှာတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့လဲမညွညွလင်းက TV ရုပ်မြင်သံကြားအတွက်ပါသတင်းပေးပို့ရင်းနဲ့ဒီစီစဉ်ကိုတင်ဆက်တာမလို့ကိုကြီးမျိုးတန်စကားနဲ့ပြောရမယ်ဆိုရင်လူရှင်တော်နှစ်ယောက်နဲ့မင်းသမီးလိုမျိုးတင်ဆက်ပေးလို့မရတော့တာပါနော်။နားလည်မယ်လို့မျှော်လင့်ပါတယ်။ဒီတော့ရှင်ကမညွညွလင်းတောင်ငူရောက်ရင်လည်းကျွန်တော်စီကိုလာလဲဖို့လိုက်လဲပြူငါစွာဖိတ်ခေါ်ပါတယ်။ဟုတ်ကဲ့မညွကိုလှမ်းပြီးတော့ပြောပြပေးပါမယ်ရှင်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမတို့စီကပေးပို့တဲ့ပြက်ကလေးရောက်တဲ့ဆိုလိုလဲဝမ်းသာပါရနော်။ကျမတို့ VOA ကိုရေးလာတဲ့အစားတွေအများစုကတော့ရင်ဖွင့်စာတွေပဲဖြစ်ကြပါလိမ့်ရှင်။ဒါပေမဲ့တချို့စာတွေထဲမှာတော့မြန်မာနိုင်ငံကလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထင်မြင်ယူဆချက်ကိုရေးလာတာဒီနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်အမြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါ။အဲ့ဒီအချက်ကစာတစ်စောင်ကိုအခုတစ်ပတ်ပြောပြပေးခြင်းပါလိမ့်။မောင်ဝိဟန်အင်းလေးဆိုတဲ့သရရှင်ကပြီးခဲ့တဲ့ AP လမှာကွယ်လွန်သွားတာတစ်နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်အမှတ်တရဖြစ်တဲ့ကြပြတပုတ်ရေးဆက်ပေးပို့ရင်းနဲ့အစာရေးလာပါတယ်
။မတရားမှုစန့်ကျင်နိုင်ငံရေးဆင်မြင်းကဦးဝင်းတင်ကွယ်လွန်တာတစ်နှစ်ပြည့်သွားခဲ့ပါပြီ။နေချက်တွေဟာသူတို့တမိုင်းကိုသူတို့ကိုယ်တိုင်ရေးခဲ့သလိုမြန်မာပြည်ကစစ်ကောင်းဆောင်များဟာလည်းသူတို့တမိုင်းကိုသူတို့ကိုယ်တိုင်ရေးခဲ့ကြတာပါ။လူရည်ရဲ့ civilization ဟာနှစ်ကာလရှည်ကြာလာတာနဲ့အမျှရင့်ကျက်မြင့်မားလာရစမယ်ဖြစ်ပါတယ်။1885ခုနှစ်ကနေချဲ့တွေရဲ့တမိုင်းနဲ့မြန်မာပြည်ကစစ်အာဏာရှင်တွေရဲ့တမိုင်းဘယ်တမိုင်းကရိုက်ပါသလဲ။နိုင်ငံအာဏာကိုတနည်းနည်းနဲ့ရယူနိုင်ခဲ့တဲ့နိုင်ငံရေးခေါင်းဆောင်များစစ်ခေါင်းဆောင်များရဲ့စိတ်နေစိတ်ထားအတ္တိကျုနဲ့မူဝါဒခံယူချက်သဘောထားဆန်နှုန်း principle ပေါ်မှာမူတည်ပြီးတိုင်းပြည်တိုးတက်မှုဆွေးနွေးမှုတွေဖြစ်ခဲ့ရသလိုပြည်သူတွေကံမကောင်းအကြောင်းမလားဖြစ်ခဲ့ရမှုနဲ့တာယာဝပြောမှုစတာတွေဖြစ်ခဲ့ရတယ်လို့ထင်ပါတယ်။တိုင်းပြည်အာဏာကိုနှစ်ပေါင်း90ကျော်ရယူထားနိုင်ခဲ့တဲ့စစ်ကောင်းဆောင်အဆက်ဆက်ရဲ့မတရားမှုတွေကြောင့်ပြည်သူတွေဒုက္ခရောက်ခဲ့ရပြီးဘဝတွေအသက်တွေပိတ်ဆက်ခဲ့ရတယ်ဆိုတာသမိုင်းကသက်သေခံနေပါတယ်။အဲ့ဒီမတရားမှုများကိုကျောင်းသားလူငယ်များယဟန်ရှင်လူပြည်သူများကစန့်ကျင်ကန့်ကွက်ရမှာသတင်းစာဆရာကြီးဦးဝင်းတင်ဟာထိတ်ဆုံးကဥဆောင်ပါဝင်ခဲ့သူဆိုတာအမှန်တရားကိုလိုလားသူတိုင်းလက်ခံကြရမှာပါ
။မဝင်းဟန်အင်းလေးရေးလာတာပါ။မြမနိုင်ငံရေးမှာအရေးပါအရာရောက်တဲ့သတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျေးဇူးတွေကိုဖော်ညွှန်းပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။သူကကြပြာရှိကြီးတပုတ်လဲဦးဝင်းတင်အမှတ်တရဆိုပြီးရေးဆက်ပေးပို့လိုက်ပေမဲ့ ကျမတို့အချိန်အကန့်အသတ်ကြောင့်ကြပြတော့မဖော်ပြပေးလိုက်တော့ပါဘူးနော်တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်။အခုတော့တော်ရရှင်နေကိုအနောက်တိုင်းဒေသတွေနဲ့ကြားဖြတ်ပြီးတော့ရင်ဖြော်ပြပေးကြပါမယ်ရှင်။ Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆင်းမှာထိတ်ဆုံးရောက်နေတဲ့သချင်းလေးတစ်ပုဒ်ပဲဖြစ်ပါတယ်။နံပါတ်3မှာရှိနေတဲ့သချင်းလေးနဲ့ဖြော်ပြပေးကြပါမယ်။ The Weeknd အဖွဲ့တီဆိုထားတဲ့ Anne ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်
။ You make it look like it's magic.Cause I see nobody, nobody but you, you, you. I'm never confused. Hey, hey, I'm so used to being used. So long when I'm all unexpected. Cause I hate when the moment's expected. So I'ma care for you, you, you. I'ma care for you.We live in our lies. Hey, hey, you're my favorite kind of night. So I love when you call unexpected. Cause I hate when the moon's expected. So I'ma care for you, you, you.
The Weeknd ဖွဲ့တီဆိုထားတဲ့ Andy ဆိုတဲ့သူချင်းကိုနားဆင်ခဲ့ကြရတာပါတော်ရရှိနေချင်းချင်းမြတ်တာတည်းလက်ဆောင်ပေးဖို့တဲ့မြမသချင်းလေးတပုတ်နဲ့လည်းနောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။အခုတော့တော်ရရှိနေရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားပါမယ်ရှင်။ဒီရန်ကုန်မြို့ရန်ကင်းမြို့နယ်ဒုခဝတီလမ်းကဥမျက်နိုင်ဆိုတဲ့တော်ရရှိရေးလာတဲ့ဒီဆောင်မှာတော့မြို့တော်ပတ်ဝန်းကျင်မှာညင်ရွမ်းမှုတွေဖြစ်နေလို့ဒီပြည်သူလူထုရဲ့ကျန်းမာရေးထိခိုက်အောင်ပြုလုပ်နေတဲ့သူတွေကိုထိထိရောက်ရောက်အရေးယူပေးပါဆိုပြီးတော့ဒီသရရှင်စာရေးလာပါတယ်။ဒီသရရှင်ကမြို့တော်စီပင်သားရဲကော်မတီရောဒီနိုင်ငံတော်သမ္မတရုံပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်တို့ကိုပါတိုင်တန်းထားတာဖြစ်ပါတယ်
။မြန်မာနိုင်ငံရန်ကုန်မြို့ဟာလွန်ခဲ့တဲ့ချိန်ကအရှိတောင်အရှမှာအသင်ရှင်ဆုံးမြို့တော်တစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းတော်လိုင်းရေးကောင်စီခေတ်ကနေ2010ခုနှစ်အထိခေတ်ဆက်ဆက်လူနေမှုအဆင့်အတန်းနှိမ့်ကျတာနဲ့အညစ်ပတ်ဆုံးမြို့တော်အဆင့်ကိုရောက်ရှိသွားပါတယ်။ဒီကြိုးဆက်ကြောင့်ပြည်သူလူထုရဲ့ကျန်းမာရေးစင်တန်းကလည်းကမ္ဘာမှာအနိုင်ကြဆုံးအဆင့်ကိုရောက်ရှိခဲ့ပါတယ်။အခုဒီမိုကရေစီအစိုးရလက်ထက်မှာရန်ကုန်မြို့တော်စီပင်သားရေးကော်မတီကတန်ရှင်းရေးလုပ်ငန်းတွေကိုအချိန်ဟုန်နဲ့ဆောင်ရွက်နေပြီးတော့ပြည်သူတွေအသိအမှတ်ပြုတဲ့အခြေအနေကိုရောက်ရှိနေပါပြီ။ဒါပေမဲ့လည်းရန်ကုန်မြို့တော်စီပင်သားရေးကော်မတီအစွမ်းကုန်တန်ရှင်းရေးလှုပ်ဆောင်နေတဲ့အချိန်မှာလူတချို့ကစီးမက်ကမ်းမဲ့အမိုက်တွေပစ်တာ၊စီးမက်ကမ်းမဲ့ကွန်းသွေးတွေထွေးတာတွေလုပ်နေတဲ့အတွက်ကြောင့်လူထုကိုကျန်းမာရေးထိခိုက်စေတဲ့အပြင်နိုင်ငံသားတွေရဲ့ပြစ်တင်ဝေဖန်မှုတွေကိုလည်းခံနေရပါတယ်။စင်ကာပူနိုင်ငံမှာစီးမက်ကမ်းမဲ့အမိုက်ပြစ်မယ်ဆိုရင်ဒံငွေစင်ကာပူဒေါ်လာ900မြန်မာကျပ်ငွေ38,900လောက်ပေးရပါတယ်။ဒီလိုဒဏ်ရိုက်ပြစ်ပေးတဲ့အတွက်စင်ကာပူကကမ္ဘာမှာအသံရှင်းဆုံးမြို့တော်ဖြစ်လာခဲ့ပါတယ်။စီးမက်ကမ်းမဲ့အမိုက်ဆုံးပြစ်တာ၊ကွန်းသွေးထွေးတာတွေကိုတွေ့ရှိရင်ခိုင်ခိုင်လုံလုံမြို့တော်စီပင်ကိုအကြောင်းကြားနိုင်သူတွေကိုစုငွေချင်းမြင့်ပေးသင့်ပါတယ်။ရန်ကုန်မြို့တော်မှာရန်ကုန်မြို့တော်စီပင်သားရေးကော်မတီကဘလူဝဲတန်ရှင်းရေးလှုပ်ဆောင်နေပေမဲ့လည်းစီးမက်ကမ်းမဲ့အမိုက်စွန့်နေသူတွေရှိနေသေးတော့တန်ရှင်းတဲ့မြို့တော်ဘယ်တော့မှဖြစ်လာမှာမဟုတ်တဲ့အပြင်မြို့တော်ဝင်းကျင်ညံ့မှုကြောင့်ပြည်သူလူထုရဲ့ကျန်းမာရေးလည်းနှိမ့်ကျထိခိုက်လာမှာဖြစ်ပါတယ်ခင်ဗျ
တခြားစီကန့်ရှိတဲ့အာရှနိုင်ငံစံပြဖြစ်တဲ့စင်ကာပူနိုင်ငံလိုမျိုးတော်မှတန်ရိုက်တင်ပါတယ်ဆိုပြီးတော့ဒီသောရရှင်ကဒီအများပြည်သူကျန်းမာရေးအတွက်ထိထိရောက်ရောက်လှုပ်ကန်ဆောင်ရွက်ပေးဖို့တာဝန်ရှိသူတွေကိုအကြံပြုလာပါတယ်ရှင်မြန်မာနိုင်ငံမှာအရင်တုန်းကသမဝါယံမှာအတင်းဖွဲ့တွေအတွက်ကောက်ထားတဲ့ငွေတွေကိုအခုအခါအဲ့ဒီအတင်းဖွဲ့တွေမရှိတော့ပေမဲ့ဘာကြောင့်ပြန်ပြီးတော့မရှင်းပေးတာလဲဆိုပြီးတော့မေးခွန်းထုတ်လာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်
။ရှမ်းပြည်မြောက်ပိုင်းမုံမိတ်မြို့နယ်မှာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ခန့်ကမြို့နယ်သမဦးစီးဌာနရဲ့ဦးစီးမှုနဲ့ရက်ွက်ကြေးရွာ အခြေခံသမောက်ဝါမအတင်းဆိုင်တွေကိုလူလူထက်ဝင်ဝင်နဲ့ထူထောင်ခဲ့ပါတယ်။နှစ်တည်းမကြာမီအခြေခံသမောက်ဝါမအတင်းတွေဖျက်သိမ်းသွားခဲ့ပါတယ်။အတင်းသားတွေရဲ့ထက်ဝင်ငွေတွေကိုလည်းပြန်လည်ထုတ်ပေးတာမျိုးမရှိပဲရှင်းလင်းတာမျိုးလည်းမရှိခဲ့ပါဘူး။အတင်းပိုင်ငွေကိုဘမ်းမာထည့်သွင်းထားတယ်လို့သာလေ့လာကြားသိရပါတယ်။သို့ဖြစ်ပါ၍အတင်းသားအလုံးကိုမြမစီဝါရေးဘန်တုံးငွေဖြင့်တွက်ချက်ပြီးအမြန်ဆုံးပြန်ထုတ်ပေးပါရန်နဲ့သက်ဆိုင်ရာအဖွဲ့အစည်းအသီးသီးမှသိရှိဆောင်ရွက်ပေးပါရန်တင်ပြပါရခင်ဗျာ
။မြန်မာနိုင်ငံမှာစနစ်တွေပြောင်းအစိုးရအဖွဲ့အစည်းတွေပြောင်းသွားတဲ့အခါမှာအရင်အစိုးရလက်ထက်မှာဖြစ်ခဲ့တဲ့အစဉ်အစရာမပြီးပြတ်သေးတာတွေကိုအခုဆက်ပြီးတော့တာဝန်ယူဖြေရှင်းပေးဖို့တောင်းဆိုလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးလိုက်တာပါရှင်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခန္ဓာမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မြစ်တာဒေသဆောင်တောင်းလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးစီပါတယ်ရှင် VOA ကိုတိုက်ရိုက်ဖုန်းဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်ကတော့မော်ဆလင်ဆိုတဲ့သောရရှင်ပါဒီသောရရှင်ကတော့ဘယ်သူဘယ်ဝါအတွက်တောင်းနေဆိုတာပြောမထားခဲ့ပဲနဲ့အာဇာနီတီဆိုထားတဲ့နောက်ဆုံးရင်ခွင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်ဒီညောင်လေးပင်မျိုးကသောရရှင်ကိုထိုက်ကြီးကတော့မေးသနာကြော်ရေးတဲ့သချင်းတစ်ပုတ်တောင်းခြင်းပါတယ်တကြံသချင်းလေးပါဆိုပြီးတော့တကြံတော့ကရေးလာတဲ့စာပါဆောင်မတော်မင်းသားကြီးဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးပါတယ်ဒီသချင်းလေးကိုရန်ကုန်ပညာရေးကောလိပ် DTEC205D4 တန်းခွဲကတငယ်ချင်းတွေအားလုံးနားဆင်ဖို့ပါဆိုပြီးတော့ဒီညောင်လေးပင်ကသောရရှင်ကိုထိုက်ကြီးတကြံတွင်းတော့ကတကြံသချင်းလေးတစ်ပုတ်တောင်းဆိုလာပါတယ်ဟုတ်ကဲ့ပါကိုထိုက်ကြီးကျမတကြံတော့ကတကြံအထူးအစီအစဉ်လေးတင်ဆက်ပေးနေလို့ဒီသချင်းလေးကိုဒီသောရရှင်များပေးစာခဏမှမဖော်ပြလိုက်ရပါဘူး။ဒါပေမဲ့လည်းကျမတို့ VOE ကတကြံအထူးအစီအစဉ်တင်ဆက်တဲ့အခါမှာကိုဇော်ဝင်းနိုင်တောင်းထားရတဲ့ထင်ပါရဲ့ကျမမှတ်မိပါတယ်။ရှာပုံတော်မင်းသားကြီးဆိုတဲ့သချင်းလေးကိုကျမထုတ်လွှင့်ပေးလိုက်ပါတယ်။အဲသချင်းလေးကိုနားဆင်ပြလိုက်မယ်လို့ထင်ပါရဲ့နော်။အဲဒီတော့ကသချင်းတောင်းလာလေးမဖတ်ကြားပေးလိုက်ရလို့ဒီတစ်ပတ်ဒေးတောင်းလာခဏမှာကျမကိုထိုက်ကြီးရဲ့တငယ်ချင်းတွေအားလုံးနားဆင်ဖို့အတွက်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သချင်းလေးနဲ့မေတ္တာတိလက်ဆောင်ပေးချင်ပါတယ်ရှင်။ဒီတော့ဒီတစ်ပတ်တော့နောက်ဆုံးရင်ခွင်ဆိုတဲ့သချင်းလေးကိုတီးတောင်းတဲ့သောရရှင်တွေရော VOA တိချစ်သောရရှင်အားလုံးရောလက်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။အနီတီဆိုထားတဲ့နောက်ဆုံးရင်ခွင်ဆိုတဲ့သချင်းကိုနားဆင်ကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရည်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရှင်။ တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ရှင်။ဒီ video ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်းလင်းချမ်းမြေ့ကြပါစေရှင်။ရင်ကုန်သောမျိုးကြီးမိတဲ့သူရှိရာနေရာကိုမဲတနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းတော်တော်ရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်။အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပါပါ။6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်မှုရနိုင်မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ
်။အခုရပိုင်းသတင်းတော့တွေက NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကိုအမေးဆုံးမေးခွန်းတစ်ခုကတော့6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်လို့ပါပဲ။6ပွင့်ဆိုင်ဆွေးနွေးပွဲတွေဘယ်တော့ပြန်ဆမလဲ?အခြေအနေဘယ်လိုလဲ?ဒေါ်ဆန်းစုကြည်ဘယ်လိုများထင်မြင်တယ်လဲ?စတဲ့မေးခွန်းတွေဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကတော့6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်ကျင်းပနိုင်ရေးကိစ္စသမရဦးသိန်းစိန်ဘက်ကတက်တက်ကြွကြွမရှိဘူးလို့ဖြစ်ပါတယ်။နောက်ဆုံးသတင်းတွေအရ6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်တဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဟာဘယ်လာရုစ်နဲ့ပိုလန်နိုင်ငံတွေကိုပြည်ပခီးစဉ်ထွက်ခွာသွားပြီးမေလ28ရက်နေ့မှမြန်မာပြည်ပြန်ရောက်မှာဖြစ်လို့6ပွင့်ဆိုင်ဆွေးနွေးပွဲကိုအစောဆုံးကျင်းပဖြစ်မဲ့အချိန်ဟာမေလကုန်ပတ်ဝန်းကျင်ပါပဲ။ဒါတော့ဖြစ်ချင်မှဖြစ်ပါလိမ့်ဦးမယ်။ဒေါက်တာစုကြည်က6ပွင့်ဆိုင်ဆွေးနွေးပွဲတွေခက်မြမြန်နဲ့ခက်ဆစ်ဆစ်ကျင်းပဖို့ဘာကြောင့်ဆန္ဒရှိနေရတာပါလဲ။သူမျော်လင့်တာတွေ6ပွင့်ဆိုင်ဆွေးနွေးပွဲတွေကနေထွက်ပေါ်လာဖို့ရှိပါသလား။တနည်းပြောရရင်6ပွင့်ဆိုင်ဆွေးနွေးပွဲတွေဟာအောင်မြင်မှုရတဲ့ဆွေးနွေးပွဲတွေဖြစ်လာမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဒေါက်ဆာစုကြည်အနေနဲ့6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်စေချင်တဲ့အဓိကအကြောင်းရင်းကတော့လာမယ့် 2015 နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံကိုပြင်ချင်လို့ပါပဲ။အဲ့ဒီလိုပြင်နိုင်မှလေရွေးကောက်ပွဲကရလာမယ့်ရလက်တွေကိုပြင်ဆင်ပြီးဖွဲ့စည်းပုံအတိုင်းအကောင့်ထဲပို့နိုင်မှာမို့ဖြစ်ပါတယ်။ဖွဲ့စည်းပုံကိုမပြင်ဆင်နိုင်ဘူးဆိုရင်တော့ရွေးကောက်ပွဲရလက်ကိုဒေါက်ဆာစုကြည်နဲ့ NLD တင်မကတိုင်းနာပြည်သူတရက်လုံးကပါလက်မခံနဲ့2008ဖွဲ့စည်းပုံနဲ့ပဲအကောင့်ထဲပေါ်ရမှာဖြစ်နေလို့ပါပဲတကယ်တော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာလွှတ်တော်ရဲ့အလုပ်ဖြစ်တယ်ဆိုပြီးသမရဦးသိန်းစိန်ကပြောဆိုထားပြီးဖြစ်တယ်လို့လွှတ်တော်နာရီကသူရဦးရွှေမန်းရဲ့ဦးဆောင်မှုနဲ့2013ခုနှစ်ခတဲ့ကစပြီးဆောင်ရွက်လာခဲ့တာပါပြီးခဲ့တဲ့2014 February 18 ရက်နေ့မှာလွှတ်တော်နာရီကသူရဦးရွှေမန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီစီကိုကော်မတီလုပ်ငန်းဆိုင်ရာအခြေခံမူညွှန်ကြားချက်ပေးပို့ခဲ့ပူပါရယ်အဲ့ဒီညွှန်ကြားချက်တစ်ကကြီးမှာ2015ခုနှစ်ရွေးကောက်ပွဲမကျင်းပမီအနည်းဆုံး6လအလိုတွင်ပြင်ဆင်တည်သည့်အကြောင်းအရာများကိုဥပဒေပြု၍ပြင်ဆင်ပြီးဖြစ်အောင်လုပ်ငန်းစီစဉ်ပြအချိန်စရာတတ်မှတ်ဆောင်ရွက်ရန်ဆိုပြီးအတိအလင်းဖော်ပြခဲ့ပါရယ်ဒါဟာအခုမေလာရင်မှာလူမှုဆန္ဒခံယူပွဲကျင်းပပြီးစီးရုံမကဥပဒေပြဋ္ဌာန်းပြီးသားဖြစ်နေရမယ်ဆိုတဲ့အခြေအနေမျိုးကိုဆိုလိုတာပါတကယ်လက်တွေ့မှာတော့သူရဦးရွှေမန်းရဲ့အဲ့ဒီညွှန်ကြားချက်နဲ့ဂတိစကားတွေလုံးဝမဖြစ်နိုင်ဘူးဆိုတာသူကိုယ်တိုင်ကလည်းဝန်ခံထားခဲ့ပါပြီ
။ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ခြေနေကိုပြန်ကြည့်ရင်အမတ်ကြီးအတွက်အများဆုံးဖြစ်တဲ့ပြည်ခိုင်ပြိုးပါတီနဲ့တမရတော်အမတ်တွေဟာတကယ်ပြင်သင့်ပြင်ထိုက်တဲ့ဒေါက်ဆန်းစုကြည်ကိုတမရဖြစ်ခွင့်ကနေတားဆီးထားတဲ့ပုံမှန်59စလုံးတမရရွေးချယ်ရာမှာတမရတော်အမတ်တွေက25ရာခိုင်နှုန်းရယူထားတဲ့ပုံမှန်60ပြည်နယ်ဝန်ကြီးချုပ်တွေကိုတမရကသာခန့်နိုင်တဲ့ပုံမှန်261စတာတွေကိုပြင်ဆင်ဖို့ဆန္ဒမရှိတဲ့အကြောင်းအတိအလင်းသဘောထားပေးထားကြပြီလည်းဖြစ်ပါတယ်။အဲ့ဒီချိန်ဒီတိုင်းဖွဲ့စည်းပုံပြင်ရေးလွှတ်တော်ထဲမှာဆက်ပြီးဆောင်ရွက်ရင်မဲခွဲတာနဲ့ရှုံးလိမ့်မယ်။ဒါကိုရှောင်ရှားနိုင်အောင်အဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးကောင်းဆောင်တွေတွဲဆုံဖို့လိုတယ်ဆိုပြီးလွှတ်တော်ကိုယ်တိုင်က6ပွင့်ဆိုင်ဆွေးနွေးပွဲကိုတောင်းဆိုလိုက်တာပါ။ဖွဲ့စည်းပုံကိုပြည်ခိုင်ပြိုးပါတီကရောတမရတော်အမတ်တွေကပါမပြင်ချင်တဲ့ကိစ္စသမရဦးသိန်းစိန်နဲ့ဗကြုံမူကြီးမင်းအောင်လှိုင်တို့ကသာသဘောတူရင်ပြင်နိုင်မယောင်လမ်းလွှဲလိုက်တာမျိုးလည်းဖြစ်ပါတယ်
။သမရဦးသိန်းစိန်ကတော့ရှင်းပါတယ်။ပြီးခဲ့တဲ့48ပွင့်ဆိုင်ဆွေးနွေးပွဲအချိန်ကစလောလောဆယ်ဖွဲ့စည်းပုံကိုမပြင်ကျင်သေးဘူး။နောက်မှပြင်ကြတာပေါ့ဆိုတာမျိုး၃ချိန်မကပြောဆိုခဲ့ပြီးပါပြီ။အခုနောက်ဆုံးမေလ18ရက်နေ့နိုင်ငံရေးပါတီများနဲ့ရန်ကုန်မှာတွေ့ဆုံစဉ်ကလည်းနိုင်ငံရေးဆွေးနွေးပွဲတွေကိုလာမယ့်ရွေးကောက်ပွဲများမတိုင်ခင်မှာအစပြုထားလိုပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲများမှတဆင့်ကျွန်တော်တို့ရည်မှန်းနဲ့ပြည်ထောင်စုကိုပုံဖော်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်ကိစ္စရပ်များစွာကိုအားလုံးရဲ့ကိုစားပြုမှု
သဘောတူညီမှုတွေနဲ့ပြင်ဆင်ရမှာဖြစ်ပါတယ်။အားလုံးပဲနိုင်ငံရေးဆွေးနွေးပွဲကိုဖြစ်အောင်ကြိုးပမ်းနေတဲ့အတွက်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရမယ့်အချက်တွေမှာလည်းအခက်အခဲမရှိနိုင်ဘူးလို့ကျွန်တော်အနေနဲ့ယူဆမိပါတယ်လို့ပြောဆိုခဲ့ပါတယ်။အတိတ်ဘက်ကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ရဲ့စာချုပ်လက်မှတ်ထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေစအဲ့ဒီမှာဖွဲ့စည်းပုံပြင်မဲ့ကိစ္စဆွေးနွေးအခုလောလောဆယ်လာမယ့်ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ရေးမလုပ်နိုင်သေးဘူးဆိုတဲ့သဘောပါပဲ6ပွဲဆိုင်ဆွေးနွေးပွဲတဲ့ပါသူတအူးဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့ February 12ရက်တီထောင်စုနေ့မှာလက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပြီးပါပြီသူပြောတာကသမရဦးသိန်းစိန်ပြောတာနဲ့ထပ်တူပါပဲအလားတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းဖွဲ့စည်းပုံပြင်နာကိုဖွဲ့စည်းပုံမှာပါတဲ့အတိုင်းလုပ်ကြပါသူကတော့ဖွဲ့စည်းပုံကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိပါတယ်ဆိုပြီးထပ်ခါပြောဆိုခဲ့ပြီးပါပြီ
ပြောရရင်ဖွဲ့စည်းပုံပြင်ရင်နဲ့ပတ်သက်ပြီး6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်တဲ့သမရဦးသိန်းစိန်အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့၃ဦးဟာလက်တလောမပြင်ဆင်လိုကြောင်းသူတို့နီးသူတို့ဟန်နဲ့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုထားပြီးပါပြီလွှတ်တော်နိုင်ငံကသူရဦးရှိမန်းကတော့ကတိစကားတီအောင်ဆောင်ရွက်နိုင်ခြင်းမရှိသေးပါဘူးတကယ်ဖွဲ့စည်းပုံပြင်ရေးဆက်အားထက်သန်သူဟာဒေါက်ဆန်းစုကြည်နဲ့ရခိုင်တိုင်းသားခေါင်းဆောင်ဒေါက်တာအေးမောင်တို့နှစ်ယောက်ပဲရှိတဲ့အတွက်6ပွင့်ဆိုင်ဆွေးနွေးပွဲအောင်မြင်မှုရနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဒါကတော့ဦးစီသူအောင်မြင်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ပါရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်
နိုင်ငံကမှာဟိုးလေးတကျော်ဖြစ်နေတဲ့လေးစီးပေးဒုက္ခတွေအရေးဖြေရှင်းရမှာနိုင်ငံသားအခွင့်အရေးပေးတာဟာလည်းအရေးပါတဲ့နိလန်တစ်ခုဖြစ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ပြည်ထနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာနိုင်ငံသားအခွင့်အရေးတွေခံစားခွင့်ရရှိရေးဟာဘလောက်ထိအရေးကြီးသလဲတခြားဖြေရှင်းနိုင်မဲ့နိလန်တွေရောဘာတွေများရှိနိုင်သေးသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတစ်ပတ်တက်ကြီးစကားအစီအစဉ်မှာတော့မြန်မာစကားကိုရိုးရိုးတက်တက်မပြောဘဲနည်းနည်းထွင်ပြီးပြောတတ်တဲ့မိတ်ဆွေတယောက်အကြောင်းဆရာဦးဝင်းဖေကပြောပြမှာပါရှင
်။တော်တော်ရှင်ပါခင်ဗျာ။ဝင်းဖေမှာစကားပြောရင်ရိုးရိုးတဲ့တယ်မဟုတ်ပဲနည်းနည်းထွင်ပြီးပြောတတ်တယ်ဦးအေးကျော်ဆိုတဲ့မိတ်ဆွေကြီးတယောက်ရှိပါတယ်ဥပမာပြောရင်သူနဲ့ရင်းနှီးတဲ့မိတ်ဆွေတွေကိုခင်ဗျားတို့တတ်နိုင်သမျှမရှိအောင်လုပ်ကြအလိုလိုချမ်းသာလာလိမ့်မယ်တဲ့ဒီတော့လူရိုးကြီးဦးသိမ့်မောင်ကဒေါ်စန်းမကိုအေးကျော်ရဲ့ပေါက်ကြရီရှောက်မပြောစမ်းမနဲ့တတ်နိုင်သမျှမရှိအောင်လုပ်မှတော့မွဲယုံမဲရှိတော့တာပေါ့လို့ရိုးရိုးကြီးပြန်ဟောက်ပါတယ်ဒီတော့မှဦးအေးကျော်ကကျုပ်ပြောတဲ့တတ်နိုင်တဲ့မြတ်မရှိအောင်လုပ်ကြဆိုတာကလောဘတို့ဒေါသတို့မာမာနတို့သောကတို့ဗျာပါဒတို့မစ္စရိယစိတ်တို့ဆိုတာတွေကိုပြောတာဗျအဲ့ဒါတွေတတ်နိုင်တဲ့မြတ်မရှိမှစိတ်ချမ်းသာမှလေစိတ်ချမ်းသာမှတော့ရုပ်ပိုင်းကတော့ပါပါကလေးရှိတော့တာပါဗျာဆိုပြီးတော့ခေတ်လူငယ်တွေရဲ့ဘန်းစကားကလေးနဲ့ရေသွမ်းသွေးပါတယ်ဒီတော့ကွန်မင်းသိန်းဆိုတဲ့အရာရှိဟောင်းကြီးကဒီမဲ့ကိုလူလောကမှာလောဘမရှိမှတော့ဘယ်တော့မှမချမ်းသာဘူးလာလို့မနေနဲ့လို့ပြောပါတယ်ဒီတော့ဥသောမောင်ဆိုတဲ့လူပြန်တော်ကြီးကဒီမဲ့ကိုမင်းသိချမ်းသာတယ်ဆိုတာဘာကိုပြောတာလဲဒီနေရာမှာတော့လူရိုးကြီးဥသိမ့်မောင်ကမြန်တယ်ဗျချမ်းသာတယ်ဆိုတာနှမျိုးရှိတယ်ဗျာတဲ့ကိုရောစိတ်ပါချမ်းသာကြပါစေတဲ့ဆုတောင်းရှိတယ်စိတ်ရောရုပ်ပိုင်းရောချမ်းသာပါစေလို့ဆုတောင်းတာမဟုတ်လားတဲ့ဒီတော့လူပြန်တော်ဥသောမောင်ကဟုတ်လိုက်ပြီဗျာစေရောယုတ်ရောချမ်းသာမှပြည်စုံနာဗျသူတော်ကောင်းများကြတော့ယုတ်ချမ်းသာကိုသိတ်တောင်ထဲမတွက်ကြတော့ဘူးခန္ဓာဝန်ထမ်းယုံလောက်ပဲလူလာကြတာဗျလူပြန်တော်ပြီးပြီးလောကုတ်တရားပဲခတ်ရင်ရင်ပြောပါတယ်ဒီတော့ဦးမင်းသိန်းကလူပြန်တော်ကြီးပဲလှည့်ပြီးတော့လောကုတ်တရားပဲကြီးသိတ်မလှဲ့နဲ့လေဗျာ ကျုပ်တို့နဲ့အာသဝတ္တရာကုံမို့နေရာအဝေးကြီးလိုသေးတာဗျာလောကီအမြင်နဲ့ချမ်းသာဖို့ကိုပြောနေတာဗျာလို့တကယ်ဘဝမှန်တွင်နေနေရာမှာလို့ဘာလို့ပြောပါလဲဒီတော့မှာဥွေးကျော်ကပြန်ဝင်ပါလေကျုပ်သိတာကတော့ဒုက္ခချမ်းသာမှုနဲ့ပတ်သက်လာရင်လောကီအတွက်ပဲဖြစ်ဖြစ်လောကုတ္တရာအတွက်ပဲဖြစ်ဖြစ်တန်နိုင်သမျှလောဘဒေါသမောဟဆိုတာတွေကင်းနိုင်မှဖြစ်တာပါဗျာတဲ့ဒီတော့ဥသိမ်မောင်ကချက်ချင်းဝင်ပြောပါတယ်ဟုတ်တယ်ဗျာရုပ်ပစ္စည်းငွေကြေးနောက်ဩဇာအာဏာကအစကြည့်ကြည့်တဲ့ကျွယ်ဝချမ်းသာကြပြီမဲ့စိတ်မချမ်းမသာဖြစ်နေကြတဲ့လူတွေလောကမှာအများကြီးပါဗျာဘယ်နေရာကြီးကြီးမြင်းနေရာတော့မှာဘဲတဲ့ဒီတော့ဥသောမောင်ကပဲဟုတ်တယ်ဗျာသိတ်ချမ်းသာတဲ့လူတွေမှာလောဘကိုမသတ်နိုင်ကြလीတော lobe zo de niya ra ye. Now ya vida ri song shong ya ma jiao ya de loga miya ba ra ri ne. Moha ya murida wo ma mien nai me. Pyain bet dui wo misri ya bwa ya ra ne. Shui bong sing bong yi de bo thai yin phat phat mo ni ja ra ba bya. Tacho so ato ma ta nai ne loba dosa ri jao. Amya da ga ye da dui kwe ma. Pelle yo mao ye yo be zang yo. Amyo myo myo ni ja ra ba. Anari, Pawari, Singwi, Shuri, Taiwi, Kari Sura, Badigbe, Shimangu, Madija, Rabia, Diroma, Uejogabe, Dilu, Pioni, Jara, Kogale, Tegero, Macombia, Mubialu, Piochalai Bare, Wimpe, Jani, Ziniara, Gledri, Celebi, Dembia, Bibaume, Jama, Chana, Javazi, Chano, Wimpe.
အနည်းတင်ရှင်ဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဝက်ဘ်ဆိုက်ဖြစ်တဲ့
IS Islamic Institute of Poor Wendy, Sierra Amimuri Yala Nerekis and Patalo, American Aya Shidiga, Ida Asuya Tapuego, Objecting Labare, Sidia Neza Niga, Nezjazan Tapuego, Situjoria, Tebai Labi, Yanachi Drugo, Tapia Lai Desu, Drene, Tola Abima, Ailu Susu, Pioso, Lightaba, Sidia Nangan Dema, IS Katimpe Lai De, Pamira Mu, Ma, IS Poor Wendy, Lulia Jago, Tapila Bilule, Asuya Drin Tanaga Piovare. Bangladesh Nangan got senior number Murigani, Tupi, Dwaja, Shipyoni Tan Tureha. Bangladesh Nangan go Mima on Lone Dure, Sipansan Ya, Chu Yun Nija Dure Pitello, Unijo Sheikh Hasinaga, the Ningle name of Piola Bale, Dumanko Gudurego, Passan Baby, and the Miala Pinle Bima, Picha Nere Celery CB, Ishisan Asha Nangan, doing at the Chanangan in my Shipyoni Tambo, Juza Jade, Eddie Luru in Inet, Bangladesh Nangama, Eddie Common and Boan and Nitan Luyan and Bare, Lule, Unijo Sheikh Hasinaga, Piobare. Bigger ya pine to Bangladesh Nezama, Yamayitaka get in line in it, Lizzy Doka de Rego, Kukama, Mondo, Mute, doing a Yaiskama, Tintin, Sasha Tabare, Eddie Livo Bala, Dunia, the Sekui, Otega, Neaha, Bangladesh, Nanganari PB, Yama Suyaga, Bangalilo, Sure, Rohingya, Shi Ule, Pawamare. Bengla Pinle on a couple been living at Twinsel in the Mionijare, Shipyoni Tan Turigo, Nanganaga, Tangwa, and in a Kuni, Wangun Kuni Jabo, Poi Hamini, Francis Cat, Ningle, Nema, Tonsula Parkman.
တရင်ချင်းချုပ်ကိုကိုစောဝင်းလိုင်ကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ပါအင်ဂျင်နီယာကတော့အိုက်တင်ဦးတကူဖြစ်ပါတယ်ရှင်
This program has come to you from the Voice of America, Washington.